Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့နိုဗင်ဘာလ16ရက်တနင်္လာနေ့ညပိုင်းအစီအစဉ်လေးကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မစုမြတ်မော်ပါရှင်။ COVID-19 ကရောဂါရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။အမေရိကန်ပြည်ထောင်စုမှာနိုဗင်ဘာလ3ရက်ကကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကဂျိုးဘိုင်ဒန်အနိုင်ရကြောင်းသမ္မတဒေါ်နယ်ထရမ့်ဘက်ကပထမဆုံးအကြိမ်အတိအမှတ်ပြုပြောပုံရပေမဲ့သူ့ဘက်ကတော့ရှုံးတယ်လို့လက်ခံမှာမဟုတ်ဘူးလို့ပြောကြားခဲ့ပါတယ်။ဒီနေ့ကနေ့တုန်းက Twitter ပေါ်မှာသမ္မတထရမ့်ကဆက်တိုက်ရေးတင်ခဲ့တာမှာမဲမတမာမှုတွေကြောင့်သူရှုံးနှိမ်ခဲ့ရတယ်လို့မခိုင်လုံတဲ့အထောက်အထားတွေနဲ့ဆက်လက်ပြောကြားခဲ့ပါတယ်။မဲလိန်လို့ Biden အနိုင်ရတာဖြစ်တယ်လို့သမ္မတက Twitter ပေါ်မှာမနေ့တုန်းကရေးသားပါတယ်။ရွေးကောက်ပွဲမတမာမှုတွေရှိတယ်ဆိုတဲ့သမ္မတရဲ့ပြောသားသမ္မတရဲ့ပြောကြားရေးသားချက်တွေရဲ့အောက်မှာဒါဟာအငင်းပွားစရာဖြစ်တယ်လို့ Twitter ကမှတ်ချက်နဲ့တွဲဖော်ပြခဲ့ပါတယ်။အခြေအနေဖြစ်တဲ့ပြည်နယ်တော်တော်များများမှာမဲရည်တွက်တဲ့နေရာမှာမမှန်မကန်လုပ်တာတွေရှိတယ်လို့သမ္မတထရမ့်အောင်နိုင်ရေးအဖွဲ့ဘက်ကတရားစွဲထားပေမဲ့အထောက်အထားခိုင်နှုံအောင်မပြနိုင်တဲ့အတွက်တချို့အမှုတွေပယ်ချခံခဲ့ရပါတယ်ပြည်သစ်နိုင်ငံမှာရောက်နေတဲ့အမေရိကန်နိုင်ငံသားရွေးဝင်ကြီး Mike Pompeo ဟာပြည်သစ်သမ္မတ Emmanuel Macron နဲ့ဒီကနေ့တွေ့ဆုံပြီးတော့စီးပွားရေးလုံခြုံရေးကိစ္စတွေကိုဆွေးနွေးမှာဖြစ်ပါတယ်။အကြမ်းဖက်ဝါဒီတွေရဲ့လက်ချက်ကြောင့်တည်ဆုံခဲ့ရသူတွေအတွက်ပါရီမြို့တော်မှာလွမ်းတူပန်းခွေချခြင်းအခမ်းအနားကိုလည်းနိုင်ငံသားရွေးဝင်ကြီး Pompeo တက်ရောက်မှာပါ။ပြင်သစ်သမ္မတ Macron ပြင်သစ်နိုင်ငံသားရေးဝန်ကြီး John Yves Le Drian တို့နဲ့တွေ့ဆုံဆွေးနွေးတဲ့အခါတခြားကိစ္စတွေအပြင်အကြမ်းဖက်မှုတံပြန်ရေးနဲ့ကမ္ဘာကြီးမှာရင်ဆိုင်နေရတဲ့ချင်းချောက်ရံတွေအကြောင်းကို Mr. Pompeo ဆွေးနွေးမှာဖြစ်တယ်လို့ American နိုင်ငံသားရေးဌာနကပြောပါတယ်။ပြင်သစ်နိုင်ငံခီးစဉ်ပြီးရင်တော့သူဟာတူရကီနိုင်ငံကိုသွားရောက်မှာဖြစ်ပြီးတော့ Greek Orthodox ဂိုင်းဝင်ခရစ်ယာန်ဘာသာဝင်တို့ရဲ့ဘာသာရေးကောင်းဆောင်ပထမမြောက်Ecumenical Patriarch Bartholomew the First နဲ့တွေ့ဆုံမှာဖြစ်ပါတယ်။ဒါအပြင်ဂျော်ဂျီယာနိုင်ငံနဲ့အစ္စရေးနိုင်ငံတို့စီကိုလည်းတွားရောက်မှာဖြစ်ပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟူးနဲ့တွေ့ဆုံတဲ့အခါမှာအစ္စရေးနိုင်ငံကိုအာရဗ်နိုင်ငံတွေဖြစ်တဲ့ဘာရိန်းနဲ့အာရဗ်စော်ဘွားများပြည်ထောင်စု UAE တို့နဲ့ပုံမှန်ဆက်ဆံရေးသဘောတူညီချက်ရရှိအောင်လို့အမေရိကန်ကကြားဝင်ဆေးဆက်ပေးခဲ့တဲ့ကိစ္စဆွေးနွေးကြမှာဖြစ်ပါတယ်။ဝန်ကြီးပွန်ပီယိုဝန်ကြီးနာတန်ယာဟူးနဲ့ဘာရိန်းနိုင်ငံသားရေးဝန်ကြီးအဗ်ဒူလာအလီဆေယာနီတို့လည်းသုံးပွင့်ဆိုင်တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့တန်တမန်တွေကပြောပါရယ်အမေရိကန်နိုင်ငံသားရွေးဝန်ကြီးတွားရောက်မဲ့အရှိအလေပိုင်းခီးစဉ်တွေထဲမှာ UAE ၊ကတားနဲ့ဆာဒီအာရေဗျနိုင်ငံတွေလည်းပါဝင်ပါရယ်COVID-19 အတိပြုလူနာ17သန်းကျော်သွားတဲ့အမေရိကန်ပြည်ထောင်စုကပြည်내တချို့မှာကပ်ရောဂါထိန်းချုပ်နိုင်ရေးကန့်သတ်ချက်တွေကိုပြည်내အုပ်ချုပ်ရေးမှူးတွေထုတ်ပြန်နေကြပါတယ်။မီရှိဂန်ပြည်내မှာအမိုးအကအောက်စားတောက်ဆိုင်တွေနဲ့စားတောက်တာအထက်တန်းနဲ့တက္ကသိုလ်ကျောင်းသားတွေစာသင်ခန်းတွေထဲမှာအတန်းတက်တာအများပြည်သူစုဝေးဝဲလုပ်တာတွေကိုတားမြစ်လိုက်တဲ့အပြင်ကာစီနိုလောင်းစားရုံတွေရုပ်ရှင်ရုံတွေကိုလည်းပိတ်ခိုက်ထားပါတယ်။အိမ်တွေမှာလည်းလူဆယ်ယောက်ထက်ပိုပြီးမဆုရလို့ကန့်သတ်လိုက်ပါတယ်။ကယောဂအစိုးဆုံးအချိန်ထဲမှာရောက်နေတဲ့အတွက်လိုအပ်တဲ့ဆောင်ရွက်မှုတွေလုပ်ဖို့လိုအပ်တယ်လို့မီရှိဂန်ပြည်နယ်အုပ်ချုပ်ရေးမှူး Gretchen Whitmer ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။နိုင်ငံအနောက်မြောက်ပိုင်းကဝါရှင်တန်ပြည်နယ်မှာလည်းစားတောက်ဆိုင်တွေထဲမှာဝင်ထိုင်စားတောက်တာကိုတားမြစ်လိုက်ပြီးတော့လက်လီကုန်ပစ္စည်းအယောင်းဆိုင်တွေထဲမှာဈေးဝယ်သူ25ရာခိုင်နှုန်းပမာဏကိုပဲဝင်ဝင်ပြုဖို့အတွက်ပြည်နယ်အုပ်ချုပ်ရေးမှူး JS Lee ကထုတ်ပြန်ပါတယ်။အမိုးကအပြင်မှာလည်းလူ9ယောက်ထက်ပိုမဆုရသလိုအိမ်တွေထဲမှာလည်းအိမ်သူအိမ်သားတွေကလွဲလို့အပြင်လူတွေလာရောက်မဆုရလို့တားမြစ်ထားပါတယ်။ John Hopkins တက္ကသိုလ်ကပြုစုတဲ့မှတ်တမ်းတွေအရအမေရိကန်ပြည်ထောင်စုမှာပြီးခဲ့တဲ့သတင်းတစ်ပတ်လုံးအတည်ပြုလူနာနေတိုင်းတသိန်းခွဲနေပါတိုးနေတယ်လို့အတည်ပြုလူနာတိုးတဲ့ဖြစ်နေတွေလည်းများလာပါတယ်။ COVID ကရောဂါကြောင့်သေဆုံးသူအရေအတွက်ကတော့အမေရိကန်မှာ 2,460,000 ရှိနေပါပြီ။ကမ္ဘာတဝန်းက COVID-19 ကပ်ရောဂါဆိုင်ရာစီရင်တွေကိုပြုစုမှတ်တမ်းတင်နေတဲ့ Johns Hopkins တက္ကသိုလ်ရဲ့စာရင်းအရကမ္ဘာမှာ COVID အတည်ပြုလူနာတနင်္ဂနွေနေ့တုန်းက54သန်းကျော်သွားပါပြီ။အတည်ပြုလူနာအများဆုံးက American, India နဲ့ Brazil နိုင်ငံတွေဖြစ်ပါတယ်။ American ပြည်ထောင်စုမှာအတည်ပြုလူနာ17သန်း၊ India မှာ 8.8 သန်းနဲ့ Brazil မှာ 5.8 သန်းရှိနေပါတယ်။ဥရောပမှာလည်း COVID အတည်ပြုလူနာတွေနောက်ထပ်တစ်ကြိမ်ထပ်တိုးနေတာကြောင့်နိုင်ငံတော်များများမှာရောဂါထိန်းချုပ်ရေးကန့်သတ်ချက်တွေထုတ်ပြန်ထားကြပါတယ်။ Britain မှာ COVID positive ဖြစ်ကြောင်းစစ်ဆေးသိရတဲ့လွှတ်တော်အမတ်တယောက်နဲ့ထိတွေ့ခဲ့တဲ့ Britain ဝန်ကြီးချုပ် Boris Johnson ဟာလောလောဆယ်တီးခြားခွဲနေနေပါတယ်။ပြည်သူတွေအနေနဲ့ကပ်ရောဂါကာကွယ်ရေးလှုပ်တင်တာကိုလှုပ်ရှားဖို့လေဝန်ကြီးချုပ်က Twitter လူမှုကွန်ရက်ပေါ်ကနေထပ်ပြီးတော့တိုက်တွန်းခဲ့ပါတယ်။
I'm absolutely confident that together we can beat this disease. Don't forget.
Allo atu twae saung yet ja yin di yoga ji ko nei nei nai me lo tu akai ma yong chi de a chang. Britain win chi chou Boris Johnson ga tu ye Twitter sa myan na bo ga ni di ka ni pyo cha kae da phit par de. Win chi chou Johnson ha April la rong ga le COVID ka yoga chang nei thai ma kaung phit khe lo sei yong tet khaya ba de. Lo lo sin ma ro yoga ko ko khan swa a ne tong pyan nai me. Pati siwa sewa re taung tong ni de lo pyo ba de. Pyin tin nai ga ma le.COVID attribute luna 1.9 dan jaw twa pi melo at ye aim mye mthwa ya lockdown amain go dutiya a chain thau pyan tha ba de
Bio American tan nya ba myama wa da season ni go nya bai 9 nai ga ni 10 nai thi light meter 19 kilohertz 1553 tong ya light meter 25 kilohertz 1783 tong yaไตโดมิเตอร์32กิโลเฮิรตซ์9335เนี่ยปฐมนาทีวัดมาไตลัมมิเตอร์190กิโลเฮิรตซ์1505ตัวนี้ว่าทุ่นไปได้ครับ
มิงลาပါရှင်จม้าเมียตะเซนออกมาตรีนี่กูเซเลจิญาตีดอบามั้ยရှင်ရှင်နေတဲ့ဂျပန်နိုင်ငံမှာကျင်းပမယ့်တိုကျိုအိုလံပစ်ပြိုင်ပွဲကိုပရိသတ်တွေအားလုံးကိုဗစ် -19 ကာကွယ်ဆေးထိုးနှံထားမယ်ဆိုရင်လူကိုယ်ရင်လာရောက်အားပေးကြည့်ရှုခွင့်ရလိမ့်မယ်လို့ယုံကြည်ကြောင်းနိုင်ငံတကာအိုလံပစ်ကော်မတီ IOC ဥက္ကဋ္ဌသောမတ်စ်ဘတ်ကပြောပါတယ
်။ We are putting a huge toolbox together.
COVID-19 ဆိုင်ရာအကြောင်းအရာတွေအားလုံးကိုတစုတစည်းနဲ့ပြင်ဆင်ထားရှိနေကြောင်းနောက်နှစ်သင့်တော်တဲ့အချိန်မှာအဲ့ဒီလိုစုစည်းထားတဲ့အားလုံးကိုချပြသွားမှာဖြစ်ပြီးပြိုင်ပွဲကိုလာရောက်ကြည့်ရှုတဲ့သူတွေအတွက်ဘေးကင်းတဲ့ဝန်ကျင်ဖြစ်အောင်ဖန်တီးလှုပ်ဆောင်သွားမှာဖြစ်ကြောင်း IOC ဥက္ကဋ္ဌသောမတ်စ်ဘတ်ကပြောပါရယ်တနင်္လာနေ့ကကိုရိုနာဗိုင်းရပ်စ်ကာကွယ်တားဆီးရေးဆိုင်ရာကိစ္စဂျပန်ဝန်ကြီးချုပ်ယုရှိအီရဲဆူဂါနေတွေ့ဆုံဆွေးနွေးပြီးမှသောမတ်စ်ဘတ်ကအခုလိုပြောကြားလိုက်တာပါပြိုင်ပွဲဝင်ကစားသမားတွေနဲ့ပရိသတ်တွေဇူလိုင်လမှာတိုကျိုအိုလံပစ်ပွဲကိုမလာရောက်ခင်အလုံးကာကွယ်ဆေးထိုးနှံတာဖို့အရေးသေးချအောင်ကြိုးပမ်းနေတယ်လို့လည်းသူကပြောပါတယ်တိုကျိုအိုလံပစ်ကိုဒီနှစ်ဇူလိုင်လနဲ့ဩဂုတ်လအတွင်းကျင်းပဖို့စီစဉ်ထားခဲ့တာဖြစ်ပေမဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတာကြောင့်အဲ့ဒီအချိန်ကဂျပန်ဝန်ကြီးချုပ်ဖြစ်သူရှင်ဇိုအာဘေကပြိုင်ပွဲကိုနောက်တစ်နှစ်ရှေ့ဆိုင်းလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့အပတ်ထဲတိုကျိုမြို့မှာနိုင်ငံတကာကျွမ်းဘားပြိုင်ပွဲတရက်ကိုအအောင်မြင်မြင်ကျင်းပနိုင်ခဲ့တာကြောင့်ရှစ်နှစ်တိုကျိုအိုလံပစ်ပြိုင်ပွဲကျင်းပနိုင်မှုပိုပြီးတော့ယုံကြည်မှုရှိလာတာဖြစ်ပါတယ်။လူလူသဘောထားစစ်တမ်းတွေအရာတော့ပြိုင်ပွဲကျင်းပဖို့ကိစ္စကိုဒေသခံတွေကစန့်ကျင်တဲ့သဘောထားရှိနေတယ်လို့ဆိုပါရဲ့ရှင်။ဟောင်ကောင်မှာလူနေတိုက်ခန်းတွေတစ်ခုမီးလောင်တဲ့အတွက်အနည်းဆုံးလူခဏဦးသေဆုံးပြီး17ယောက်ဒဏ်ရာရသွားခဲ့တယ်လို့ဒေသဆိုင်ရာအာဏာပိုင်တွေကပြောပါတယ်။တနင်္ဂနွေနေ့ညပိုင်းကကုန်းလုံဒေသလူစီကားရဲ့ရက်ွက်ထဲကလူနေတိုက်ခန်းတွေနဲ့ဈေးဆိုင်တွေနဲ့စီးပွားရေးလုပ်ငန်းတွေရှိတဲ့အရာမှာမီးလောင်မှုဖြစ်ပွားခဲ့တာပါ။အဲ့ဒီတိုက်ခန်းတွေကစားတော့ဆိုင်ခန်းတစ်ခုမှာဟိန္ဒူဘာသာရေးပွဲတော်အတွဲစုဝေးတွေ့ဆုံတာကနေမိစတင်လောင်ကျွမ်းခဲ့ပုံရတယ်လို့မိသက်ဌာနတာဝန်ရှိသူတွေကတင်းနှံလာနေကပြည်လူတွေသတင်းစာရှင်းလင်းပွဲမှာပြောပါတယ်ဒီအစာဦးအတွင်းမှာအလိုအလျောက်ရေဖြန်းတဲ့စနစ်မရှိသလိုမီးလောင်တဲ့အချိန်မှာလူတွေစားသောက်ဆိုင်မီးဘိုကန်အတွင်းမှာပိတ်မိနေကြတယ်လို့မိသက်ဌာနအရာရှိသူကပြောပါရယ်မီးလောင်တဲ့အချိန်စားသောက်ဆိုင်ကန်တဲ့ဒီပါဝလီပွဲအထိတ်မဲ့မိသားစုတွေစုဝေးနေကြသလိုဝင်းနေပွဲတစ်ခုလည်းကျင်းပနေကြတာဖြစ်ပြီးဖျောင်းနိုင်မိကနေမီးစားလောင်တာဖြစ်တယ်လို့သတင်းမီဒီယာတွေကပြောပါရယ်ဟောင်ကောင်မှာ2011ခုနှစ်တုန်းကလူကိုယ်သေဆုံးခဲ့တဲ့မီးလောင်မှုနောက်ပိုင်းအခုမီးလောင်မှုကလူအသေးပြောက်အများဆုံးဖြစ်တယ်လို့ဟောင်ကောင်အစိုးရကပြောပါရယ်ရှင်COVID-19 ကရောဂါကြောင့် American တက္ကသိုလ်နယ်ကောလိပ်ကျောင်းတွေမှာနိုင်ငံတကာကအကြောင်းသူအကြောင်းသားတွေတက်ရောက်တဲ့နှုံတိတိတတ်တာကြာဆင်းသွားခဲ့ပါတယ်။ကုန်ကြစည်လူဝင်မှုဆိုင်ရာအခက်အခဲတွေနဲ့ American လူမှုအဖွဲ့အစည်းမှာမတည်မငြိမ်ဖြစ်နေတဲ့ဆိုတဲ့အမြင်တွေကြောင့်ကျောင်းဝင်ခွင့်လျှောက်ထားတာတွေညှို့နှေးနေကြတာဟာသုံးနှစ်ဆက်တိုက်ရှိနေပြီးဖြစ်ပါတယ်။ပြီးခဲ့တဲ့3လလောက်ကစတင်ခဲ့တဲ့ကျောင်းဖွင့်ရာဒီမှာတော့ COVID-19 ကြောင့်နိုင်ငံတကာကအကြောင်းသူအကြောင်းသားတွေရဲ့ကျောင်းအနှုန်းက43ရာခိုင်နှုန်းကြာဆင်းသွားခဲ့ပါတယ်။ကျောင်းဝထားတဲ့ကျောင်းသူကျောင်းသားတတန်းကျော်တွေက20ရာခိုင်နှုန်းကကိုဗစ် -19 ကြောင့်ကျောင်းပရဝုံတွေပိတ်ထားတဲ့အတွက်ဒီကျောင်းဖွင့်ရာဒီမှာအွန်လိုင်းကနေပညာသင်ကြားဖို့ဆုံးဖြတ်ခဲ့ကြပါတယ်။တချို့ကျောင်းသားတွေကကိုယ်နိုင်ငံကိုပြန်ကြသလိုတချို့ကကျောင်းပြင်ပဒါမှမဟုတ်ကျောင်းပရဝုံတွေတင်းကျပ်တဲ့စည်းကမ်းတွေနဲ့နှီးနေရတာဖြစ်ပါတယ်။ NAFSA လို့ခေါ်တဲ့နိုင်ငံတကာပညာပေးဝေသူများအဖွဲ့အစည်းကထုတ်ပြန်တဲ့ကြေညာချက်မှာတော့2019-2020ကာလအတွင်းနိုင်ငံတကာကျောင်းသူကျောင်းသားတွေရဲ့ကျောင်းအနှုန်းကျဆင်းတာကြောင့် American တက္ကသိုလ်နဲ့ College တွေဒေါ်လာ 1.8 ဘီလီယံဆုံးရှုံးခဲ့ရကြောင်းဒါဟာမနစ်ကရရှိတဲ့ဝင်ငွေ 38.8 ဘီလီယံရဲ့ 4.4 ခန့်နှုန်းညွန့်နေကျဆင်းခဲ့တာဖြစ်တယ်လို့ဖော်ပြထားပါတယ်။ဒီလိုနိုင်ငံတကာကျောင်းသားကျောင်းသူတွေစီကရတဲ့ငွေကြေးရောကြတာကလူငယ်တွေနှစ်20အတွင်းပထမဆုံးအကြိမ်ဖြစ်တယ်လို့လည်း NAFSA အဖွဲ့ကပြောပါတယ်ရှင်။ American လူမျိုးအာကာသတရေကောင်း၃ဦးနဲ့ Japan လူမျိုးအာကာသတရေကောင်း၁ဦးလိုက်ပါသွားတဲ့ SpaceX Company ရဲ့ Crew Dragon တုံးပြင်ရင်ကိုတနင်္ဂနွေနေ့က Florida ပြည်နယ် Kennedy အာကာသစခန်းကနေနိုင်ငံတကာအာကာသစခန်းစီကိုအအောင်မြင်မြင်လွှတ်တင်လိုက်ပါတယ်။ဒါဟာပြင်ပစီးပွားရေးကုမ္ပဏီတစ်ခုရဲ့အာကာသယာဉ်ကိုတုံးပြီးတော့နိုင်ငံတကာအာကာသစခန်းကအာကာသတရေကောင်းတွေဝန်ထမ်းအပြောင်းလဲလုပ်ဖို့အတွက်ပထမဆုံးအကြိမ်စီလွှတ်တာဖြစ်ပါတယ်။သူတို့၄ဦးဟာနိုင်ငံတကာအာကာသစခန်းကိုဒီကနေ့တနင်္လာနေ့နှောင်းပိုင်းလောက်မှာရောက်ရှိမှာဖြစ်ပြီးအာဂါသာစခန်းနဲ့ကိုပြီးခဲ့တဲ့လအတွင်းကရောက်နေတဲ့အာဂါသာတရေကောင်းတွေနဲ့တွားရောက်ပူးပေါင်းမှာဖြစ်ပါတယ်။ပြီးခဲ့တဲ့လတုန်းကကာဇစ်စတန်နိုင်ငံကနေရုရှားအာဂါသာတရေကောင်းနှစ်ဦးနဲ့အမေရိကန်အာဂါသာတရေကောင်းတဦးအာဂါသာစခန်းကိုဆီလွှတ်ထားတာပါ။သူတို့အနေနဲ့အာဂါသာတွေရောက်နေတဲ့အချိန်မှာမုံလာပင်တွေစိုက်ပျိုးဖို့နဲ့ကမ္ဘာဆွဲရမယ့်အခြေအနေကိုအသုံးချပြီးသွေးကင်ဆာကုသဆေးစမ်းသပ်မှုတွေအပါအဝင်သိပ္ပံဆိုင်ရာစူးစမ်းလေ့လာမှုတွေကိုပြုလုပ်သွားမှာဖြစ်ပါတယ်။နောင်လကမ္ဘာနဲ့အင်္ဂါဂျိုစူးစမ်းလေ့လာရေးခီးစဉ်တွေမှာအာဂါသာယာဉ်မှုတွေအသုံးပြုနိုင်မှုဒီဇိုင်းအသစ်ထုတ်ထားတဲ့အင်္ဂါကိုလည်းစမ်းသပ်ဖို့သူတို့နဲ့အတူသဲဆောင်သွားခဲ့တာပါ။တနင်္ဂနွေနေ့တုန်းကဖလော်ရီဒါပြည်နယ်ကိုဒုတိယသမ္မတမိုက်ပင်စ်သွားရောက်ပြီး American အာဂါသာစူးစမ်းလေ့လာရေးအေဂျင်စီ NASA အုပ်ချုပ်ရေးမှူး Jim Bridenstine နဲ့အတူ Crew Dragon တုံးပြင်ရင်လွှတ်တင်တာကိုစောင့်ကြည့်ခဲ့တယ်လို့ချီချူးကွန်ပျူစကားပြောကြားခဲ့ပါတယ်ရှင်။တော်ရရှင်များရှင်တနင်္လာနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်
။စံတော်ဝင်းမဲမှာဒီတစ်ခေါက်မြမရွေးကောက်ပွဲအပြီးတစ်ပတ်အကြာမှာထုတ်ပြန်လိုက်တဲ့အပြီးသက်ရွေးကောက်ပွဲရလဒ်မှာလက်ရှိအစိုးရပါတီ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအရင်တစ်ခေါက်ထက်ကိုစံချိန်တင်တောင်ပြိုကမ်းပြိုနိုင်ခဲ့တဲ့အပေါ်ရှိအစိုးရဘလို့ဖြစ်လာနိုင်ရေကိုပါတီဘိုးပြန်ချာရေးကော်မတီတွင်မှုကိုမေးရမှာမောင်ရအောင်ရှင်ကအခုလိုစာရှင်းပြပါလေ။
ဒီဟာစာရင်းသစ်ဆိုတာတကယ်စာရင်းသစ်ပါပဲ။ကျွန်တော်တို့တော့မျောလင့်တာတဲ့အများကြီးကြော်လွန်ပါလေ။ဒီရွေးကောက်ပွဲအခုလိုအနေရပြီးရဲ့ NLD နဲ့တာဝန်ပို့ပြီးတော့ကြီးလာပါလေ။အခုကျွန်တော်တို့ကမြန်မာပြည်ရေးဆိုရပေါ်ဆောင်ဖို့ဆိုပြီးတော့အတူတူတော့တိုင်းသားပါတီတွေအများကြီးပဲကျွန်တော်ကမ်းပါတာလေးကြီးပါလေ။တိုင်းသားပါတီတွေပဲကလည်းဘယ်လိုတို့ပြမလဲဘယ်လိုပူပေါင်းဆောင်ရမလဲဆိုတာတို့ချင်းချင်းတိုင်းပြည်ကြီးတိုင်းနေရတယ်လို့လည်းကျွန်တော်တို့ကြားသိရပါ
ဟုတ်ကဲ့အဲ့တော့ခုဘက်ကရောဘလူးပူပေါင်းဆောင်ရဖို့ကိုပြင်ဆင်ထားတာလည်းရှိပါလဲ
အဲ့ဒါတွေကတော့ကျွန်တော်တို့သူနဲ့တွေ့တဲ့အခါမှာတော့အသေးစိတ်ကြီးနိုင်ရမယ်လို့ထင်ပါတယ်သူတွေတော့လွတ်တော်တဲ့ဘာဘလူးပူပေါင်းမလဲအစိုးရလည်းဘာဘလူးပူပေါင်းမလဲဒေသဆိုင်ရာလုပ်ငန်းတွေမလွတ်တော်ဘာဘလူးပူပေါင်းမလဲဆိုတာတွေကတော့အသေးစိတ်သူနဲ့ကြီးနိုင်ရလိမ့်မယ
်ဟုတ်ကဲ့ဒီနေ့မှဒီဘယ်တိုင်းသားပါတီမျိုးနဲ့အဓိကပူပေါင်းဆောင်ရဖို့ကိုစဉ်းစားထားတာရှိလဲ
အခုဒီကောက်ပွဲမှာကျွန်တော်များများပေါ်နေအနိုင်ရနေတဲ့နိုင်ငံသားပါတီတွေကအတိအကျကြားလိမ့်မယ်ဆိုကျွန်တော်ထင်ပါတယ်။ရေကန်ကြီးတယ်၊ကျန်ကြီးတယ်၊ဝန်ကြီးတယ်ဗျာ။ဒါပေမဲ့တခြားဒီကောက်ပွဲအနေနဲ့အနိုင်မရတော့ကြားလဲပဲပေါ့လေ။တခြားတရားပါတီဒုတိယပါဒီဩဇာအခြေမှကြီးပါတယ်။အလူလူတောက်ကမှုလည်းကြီးတဲ့ပါတီတွေကျိုးလည်းကြီးပါတယ်။တိုင်းသားပါတီအဲဒီပါတီတွေလည်းငြင်းနိုင်ရလိမ့်မယ်လို့ထင်ပါတယ်။
ဟုတ်ကဲ့အဲ့ဒီတော့အခုလိုကမ်းလှမ်းရမှာဒီပါတီအလိုက်ကန့်လန့်မဲ့သဘောပေါ့နော်အရင်တူချင်းအလိုက်ကန့်လန့်တဲ့အနေထားတဲ့ဆိုင်
ကျွန်တော်မြင်လာတော့ပါတီလိုက်ပဲကော်ပိတ်လေးပဲကျွန်တော်ထင်ပါတယ်အဓိကကျွန်တော်တို့ကပါတီကိုဖိတ်ကြတယ်ဆိုတဲ့အခါကျတော့ပါတီလိုက်ပဲဖြစ်လိမ့်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ဒီနေရာမှာတချို့ပါတီတွေကတော့တရားဝင်စာမရသေးဘူးလို့ပြောနေကြတာတွေရှိပါတယ
်မှန်ပါတယ်အဲ့ဒီအရာတွေရတယ်ဟိုကျွန်တော်တို့ကပေးတော့တော့ဒီဟိုအားလုံးတမီတက်ပြီးတော့ပေးတာပေါ့အဲ့တော့အဲ့ဒီအကြောင်းသူတို့မရသေးဘူးလို့ထင်မှရပါတယ်အဲတော့ကျွန်တော်တို့ကပါတီတပါတီချင်းတက်ပြီးတော့ပြည်သူပြပြီးတော့ပေးရလို့ထင်ပါတယ
်ဟုတ်ကဲ့အခုဒီတိုင်းသားပါတီအပြင်ပေါ့နော်နောက်အဓိကကြတဲ့တက်မတော်နဲ့ရောကံလန်းဖို့အနေထား
တက်မတော်နဲ့ရတော့ကျွန်တော်တို့ကပူပေါင်းဆောင်ရွက်ကြပါပါပဲတကယ်တော့ကျွန်တော်ရင်းရင်းရေးဤသာပြောလို့ရှိရင်တက်မတော်ရဲ့အစိုးရရဲ့တိုင်းသားတွေရဲ့တော့ပြည်သူလူထုရဲ့ပေါ့လေအားရအားလုံးဘုရားဆောင်ရဲ့ကြပါတော့တမတော်မပါရဲ့တော့ဘာမှလုပ်လို့မရဘူ
းအေးအေးအဖွဲ့ကဖန်ဆီးထားတဲ့ဒီ NLD ကိုယ်စားလှယ်တချို့လွတ်မြောက်ရေးနဲ့ပတ်သက်လို့ရော
ကျွန်တော်တို့ကတော့ဒီနိုင်ငံရေးအကျတဲ့ဦးနိုင်ငံရေးနီလာနဲ့ပဲဒီချိန်တိုင်းဖို့အတွက်ပဲကြိုးစားကြပါဖြစ်ပါတယ်သူတို့တောင်းတာတဲ့ဒီတရားကိုလွတ်မယ်ဆိုရင်ဘယ်ဘက်သူ့ကိုပြန်လွှဲရမယ်ဆိုတဲ့အပေးယူမျိုးတော့သာသူအနေနဲ့ဇယောပဲလို့ကျွန်တော်မထင်
ဟုတ်ကဲ့အဲ့တော့ NLD အနေနဲ့ပေါ့နော်ဒီတစ်ခေါက်မှာအခုလိုဘာကြောင့်ဒီတိုင်းနာပါတီတွေကိုကမ်းလှမ်းတဲ့အဆင့်ထိရောက်လာတယ်လို့ထင်လဲ
အဲ့ဒါကတော့ကျွန်တော်တို့ကပြီးခဲ့တဲ့9လတာကာလလုံးကတော့ချီခိုင်ခိုင်လုပ်နေရတာ ဒီကနေ့လုပ်နေရတဲ့အခါကျတော့တိုင်းသားတွေနဲ့ဆက်ဆံရေးသူတွေကမတွေ့မှုမရှိဘူးလို့ပြောကြတာလေတွေ့လာတယ်။အခုကတော့ဒုတိယဘန်းနဲ့သက်တမ်းကျတော့ကျွန်တော်တို့ကလည်းဒီကိန်းနဲ့အနေအထားတွေပြလာတယ်။နောက်ပြီးတော့မင်းရလည်းအများစုရတာလေအခါကျတော့ဒါတွေကတိုင်းသားတွေမပါပဲနဲ့မဖြစ်ဘူး။တို့တူပဲတမတော်ကဒီအမျိုးသားအများစုတရားနေတဲ့ကျွန်တော်နားလည်ပြတာပါပဲ။အလုံးဦးပေါင်းဆွဲမှာပြင်မဲ့ဆိုတဲ့အယူအဆတွေကိုကျွန်တော်တို့ပြန်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်မောင်ရဦးအောင်ရှင်ခင်ဗျာကျွန်တော်ဝင်းမပ
ါချမ်းပြည်နယ်အရှေ့ပိုင်းမှာမဲမတမာမှုတွေရှိရဲဆိုပြီးဆွဆွဲချက်တွေနဲ့နိုင်ငံရေးပါတီတချို့ကရွေးကောက်ပွဲမဲရလတ်ကိုကန့်ကွက်နေတဲ့အကြောင်းပြောပြပါမယ်ကျွန်တော်မိုးစောပါမိုင်းတုံမြို့နယ်မှာမဲမတမာမှုတွေရှိတာကြောင့်ရွေးကောက်ပွဲရလဒ်ကိုပယ်ဖျက်ဖို့ရွေးကောက်ပွဲကော်မရှင်ကိုတောင်းဆိုထားသလိုမိုင်းဆက်နဲ့မိုင်းဖျက်မြို့နယ်တွေပါလဲအလားတူတင်ပြဖို့နိုင်ငံရေးပါတီတချို့ကပြင်ဆင်နေတာဖြစ်ပါတယ်မိုင်းတုံမြို့နယ်အတွင်းပြည်ထောင်စုစစ်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကပြည်သူနဲ့ပြည်နယ်လွှတ်တော်အမှတ်၁အတွက်200ကိုအနိုင်ရထားပြီးပြည်နယ်လွှတ်တော်အမှတ်၂မှာတော့ဝါအမျိုးသားပါတီကအနိုင်ရထားတာပါဒီမဲရလဒ်တွေဟာတရားမျှတမှုမရှိတာကြောင့်ပယ်ဖျက်ပေးဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတင်ပြတောင်းဆိုထားတယ်လို့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရဲ့မိုင်းတုံမြို့နယ်ပြည်နယ်လွှတ်တော်မဲဆန္ဒနယ်အမှတ်၂ကဝင်ရောက်ရှင်ပြန်ခဲ့တဲ့ဆိုင်းဝင်းမြတ်ဦးက VOA ကိုအခုလိုပြောပါတယ
်ကျွန်တော်တို့7နှစ်ကတော့လေတော့ဘဝထိန်းချုပ်တဲ့နယ်မြေထဲမှာရှိတဲ့မဲယုံ15ယုံရဲ့မဲရလတ်တွေကိုပယ်ဖျက်ပေးဖို့ပြည်တော်စုရွေးကောက်ပွဲကော်မရှင်ကိုပြစ်ထားပါတယ်အခုလည်းတရားမဲ့ပြုကျင့်မှုနဲ့လည်းဖတ်ပြင်ဖို့ကန့်ကောက်ဖို့ညှိနှိုင်းနေတယ်ဗျာဆက်လက်တွေစုဆောင်းနေပါတယ
်ရွေးကောက်ပွဲရလတ်ကိုကောက်ွက်ရတဲ့အကြောင်းရင်းကိုလည်းသူကအခုလိုရှင်းပြပါတယ
်ရွေးကောက်ပွဲမတိုင်ခင်ကတည်းကပေါ့နော်မဲစင်းနေမှာမဟုတ်ဘူးဒီမရှိတဲ့လူက80ရာခိုင်နှုန်းလောက်ပါနေတယ်ဗျာမဲစင်းထဲမှာမဟုတ်ဘူးဒီမရှိတဲ့ပြင်အဖေးမင်းနာမည်မပါတာလဲ70ရာခိုင်နှုန်းလောက်ပါတယ်အဲ့ဒါကျွန်တော်တို့ကန့်ကွက်တယ်ဗျာမိုင်းတုံမိုင်းဆက်နှမြို့နယ်ပေါ့နော်သူတို့ကမမှန်ကန်ကန်လှုပ်ထားတဲ့ပါ냐ဆိုပြီးတော့ရှင်းချက်ပေးတယ်ဗျာရွေးကောက်ပွဲနေ့ကျတော့အဲ့ဒီအသက်မပြည့်တဲ့ကလေးတွေမဲလာပေးတယ်သူကယောက်ျားလေးကမင်းကလေးနာမည်နဲ့တူကြည့်နေကြိုင်လေးလာပေးတယ်ဗျာမင်းရဲ့ဘိုးကိုသွားပြောတော့လဲလူမမာမင်းနဲ့တူကြည့်ရမှနေတာပဲတဲ့မဲပေးခွင့်ရှိရမယ်ဆိုတော့ဆက်မဲပေးခိုင်းတယ်ဗျာအဲ့လိုမျိုးအဲအကြောင်းကျွန်တော်တို့ကလည်းကန့်ကွက်တာပါ
မိုင်းတုံမြို့နယ်မှာ SNLD ကကြားကောင်းပါတီကဒုတိယမဲအများဆုံးရခဲ့တာပါမိုင်းဆက်မြို့နယ်မှာလည်း NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကကန့်ကွက်ဖို့ပြင်ဆင်နေကြောင်းကိုမိုင်းဆက်မြို့နယ်ပြည်နယ်လွှတ်တော်မဲဆန္ဒနယ်အမှတ်၄ကဝင်ရောက်ရှင်ပြိုင်ခဲ့တဲ့ဦးခမောင်ဦးကပြောပါတယ
်ကျွန်တော်မိုင်းဆက်နယ်မတော်မှုတွေကိုစုံစမ်းနေတော့ရှိသေးတယ်ခိုင်မာပြီဆိုတာနဲ့ကျွန်တော်ကန့်ကွက်တာတင်ဖို့စီစဉ်ရှိပါတယ်ဟုတ်ကဲ့မိုင်းတုံနဲ့မိုင်းဆက်ကကျွန်တော်ဒီဝါခဲချုပ်နယ်မြေတွေတပုံစံနဲ့ပဲဖြစ်နေကျွန်တော်မိုင်းဆက်ကပြည်သူစစ်တွေထုတ်ထုတ်တဲ့နေရာတွေပေါ့နော်အခုတော့ပြည်သူစစ်တွေလက်နဲ့ထုတ်သိမ်းကြပြီဆိုပေမဲ့လည်းကျွန်တော်အာဏာပါဝါကြီးကလည်းသူတို့လက်ထက်မှာပဲရှိတော့လေအဲသူတို့ကဒီပါတီတစ်ခုအတွက်ကိုမဲထည့်နိုင်အောင်ဟောပေါ့ဖိအားတွေမှအလုပ်ထားတယ်ကျွန်တော်ကြားနေရတယ်လေဒီဒီပါတီမှမဲထည့်ပါဘူးမပါဘူးမဲမထည့်ဘူးဟာလားဒီမောင်းထုတ်နေတယ်ဒါမျိုးကြီးကြားနေရတယ်မနေရဘူးလို့အဲအမျိုးမျိုးပေါ့
မိုင်းဆက်မြို့နယ်မှာတော့ဒီခိုင်ဖြိုးပါတီကပြည်သူ့လွှတ်တော်တနေရာနဲ့ပြည်နယ်လွှတ်တော်နှစ်နေရာကိုအနိုင်ရထားပြီးမိုင်းဖြတ်မြို့နယ်မှာလည်းဒီ၃နေရာလုံးကိုဒီခိုင်ဖြိုးပါတီကအနိုင်ရထားတာပါဒီမဲရလတ်နဲ့ပတ်သက်ပြီးကန့်ကွက်လွှာတင်ဖို့ဆောင်ရွက်နေကြောင်းမိုင်းဖြတ်မြို့နယ်ပြည်နယ်လွှတ်တော်အမှတ်နှစ်မှာ NLD ပါတီကဝင်ရောက်ရှင်ပြိုင်ခဲ့သူ US မာကန်ကပြောပါတယ်
ကျွန်တော်ကရက်ကေးကော်မရှင်ကနေမြန်မာပြည်သူတင်လာတဲ့ပုံစံ၁၆ကိုကြာပြည်နယ်မြို့နယ်မှာမျိုးနဲ့ကွန်ရှင်နဲ့မင်းအမှပြင်ပြတော့ပုံစံ၁၉ဆိုပြီးတော့အပြည့်ပြန်ပြလိုက်တယ်ဖြစ်ချင်းနဲ့ဖြစ်ပြတာအဲ့ဒါသားနဲ့နောက်ပြီးတော့ကျွန်တော်ရက်ကြီးဒီမှာမတရားဘူးကမတမာမှုနဲ့လှုပ်ဖက်တဲ့ဥပဒေကျွန်တော်အချက်လက်တွေတော်တော်များများရတာတဲ့အဲ့ဒါကြောင့်ကျွန်တော်ကဥပဒေနဲ့ညှိဆုံးရစားရင်းနဲ့အမှုဖွင့်မယ်နောက်ပြီးတော့ဥစားပဲဒီတိုင်းပြုတော်ကောင်ကော်မရှင်ကလည်းကျွန်တော်စောက်တော့တင်ဖို့အခုချိန်လုပ်နေပါတယ်
အခြားရရှိထားတဲ့သတင်းအချက်အလက်တွေကတော့မဲတစိတ်တုံးအတူအသုံးပြုပြီးကြိုတင်မဲပေးတာပြည်သူစစ်ခေါင်းဆောင်တွေကဖိအားပေးပြီးမဲထက်ခိုင်းတာတွေပါဝင်ကြောင်းပြောပါတယ်တချီလေးခိုင်နဲ့မိုင်းဆက်ခိုင်အပါအဝင်ရှမ်းပြည်နယ်အမျိုးသားလွှတ်တော်အမှတ်၃မှာလည်းပြည်ခိုင်ဖြိုးပါတီကအနိုင်ရထားပြီးဒုတိယမဲအများဆုံးရတဲ့ NLD ပါတီကမဲမတမာမှုတွေရှိကြောင်းသတင်းထွက်ပေါ်လာတာကြောင့်အချက်အလက်ကောက်ယူကြတာတွေရှိနေပါတယ် ရှမ်းပြည်နယ်အရှေ့ပိုင်းကမြို့နယ်၃ခုကဒီလိုမဲမဲ့တမာမှုတွေရှိကြောင်းပြောဆိုတာတွေရှိတယ်လို့အဓိကအတိုက်ခံပါတီဖြစ်တဲ့ပြည်ခိုင်ဖြိုးပါတီကလည်းရွေးကောက်ပွဲမှာမတရားပြုကျင့်မှု80ကျော်ကိုရဲကိုတိုင်ကြားထားတယ်လို့ရွေးကောက်ပွဲကော်မရှင်ကလည်းအမှု950ကျော်တိုင်ကြားထားကြောင်းသတင်းထုတ်ပြန်ထားပါတယ်ဒီကံပြိုးပါတီက2020ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမှုမရှိတာကြောင့်ပြန်လည်ကျင်းပဖို့တောင်းဆိုထားပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့ရွေးကောက်ပွဲနဲ့ပတ်သက်လို့မတရားတာရှိရင်ရဲတပ်ဖွဲ့ကိုတိုင်ကြားနိုင်သလိုဥပဒေကြောင်းအရကန့်ကွက်နိုင်ကြောင်းသတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်။ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ
်။ရှမ်းပြည်နယ်မှာဒေသခံရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနေအိမ်ပြစ်ခတ်ခံရပြီးတဲ့နောက်လုံခြုံရေးတိုးမြင့်လိုက်သလိုရွေးကောက်ပွဲတာဝန်ရှိသူတွေလုံခြုံရေးအတွက်ကော်မရှင်ကစီစဉ်နေတဲ့အကြောင်းပြောပြပေးခြင်းပါတယ်။ကျွန်မမိခါပါ။ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်မှာရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနေအိမ်ပြစ်ခတ်ခံရတဲ့အတွက်လုံခြုံရေးအတွက်စိုးရိမ်မှုတွေလည်းထွက်ပေါ်နေကြတာပါ။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးချုပ်ဦးခင်မောင်ကတော့ရွေးကောက်ပွဲတာဝန်ရှိသူတွေလုံခြုံရေးအတွက်ဒေသခံအာဏာပိုင်တွေနဲ့ညှိနှိုင်းဆောင်ရွက်ထားတယ်လို့ VOA ကပြောပါတ
ယ်။ရွေးကောက်ပွဲကော်မရှင်အစဉ်အဆက်ကတာဝန်ရှိသူတွေရဲ့ရွေးကောက်ပွဲကာလလုံးမှာသူတို့ဆောင်ရွက်ရတယ်ရှိတဲ့အတွက်လုံခြုံရေးနဲ့ပတ်သက်လို့ဆောင်ရွက်ပေးဖို့တက်ဆိုင်အောင်ဖွဲ့စည်းနေတယ်ညှိနှိုင်းထားတဲ့အတွက်သူတို့အဲ့ဒါကြီးကဆိုနေပြည်တော်ကနေတက်ဆိုင်လုံခြုံရေးဆိုင်ရာဖွဲ့စည်းရတော့ကုညီပေးနေမှာပါကျွန်တော်တို့လည်းညှိနှိုင်းထားပြီးသားလည်းဖြစ်ပါတယ်ဟုတ်
ရှမ်းပြည်နယ်မြောက်ပိုင်းရွေးကောက်ပွဲကော်မရှင်အဖွဲ့ကအထွေထွေအတွင်းရင်းမှုဦးနစ်စံဦးကလည်းပြစ်ခတ်မှုဖြစ်ပွားပြီးခဲ့တဲ့နောက်လုံခြုံရေးတိုးမြင့်ထားတဲ့အကြောင်း VOA ကိုပြောဆိုထားပါတယ်။ကြောင်မဲမြို့နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနေအိမ်ကိုစနေနေ့နောက်ပိုင်းကပြစ်ခတ်မှုမှာထိခိုက်ဒဏ်ရာရသူမရှိခဲ့ပါဘူး။အခင်းဖြစ်တဲ့ကြောင်မဲမြို့နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ကဥက္ကဋ္ဌဦးစိုးထွန်းဟာ2020ရွေးကောက်ပွဲမှာလက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့နောင်ချုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်အနိုင်ရရှိထားသူလည်းဖြစ်လက်ရှိပြည်သူ့လွှတ်တော်ဒုဥက္ကဋ္ဌလည်းဖြစ်သူဦးထွန်းထွန်းဟင်ရဲ့အကိုတော်ဆက်သူတဦးလည်းဖြစ်ပါတယ်။ကြောင်မဲဒေတာကန်ဦးတင်မောင်သိန်းကတော့ရွေးကောက်ပွဲနဲ့သက်ဆိုင်မယ်လို့သူယူဆကြောင်းပြောဆိုသွားပါတယ်
။အခုဒီခါလည်းရွေးကောက်ဥက္ကဋ္ဌကငါတို့ကပြုံးထုံးသေးပါညာထုတ်တာပေါ့နော်။ဒါကတော့သူရဲ့ပင်မလကွန်ကြပါဘူး။သူဒီဒီဝိုင်းလုံကနဲ့ပတ်သက်လို့ထိတ်တဲ့ကြတယ်လို့တကူမှမရှိဘူး။လေဒါကြောင့်မို့လဲဒီကံတော်များများနဲ့လူညွန်းတောင်းရှိတုံးတက်ကြတာစီးပွားရေးနဲ့တော့ဘတ်တက်ဘူးလို့တုံးတက်ကြတာပေါ့လေအဲ့တော့အခုလည်းပဲကျွန်တော်တို့တရင်ရတော့ဒီကဘွဲကန့်ကွက်တာရှိတာပေါ့နော်အဲဒီကလည်းတော့ဘာကလည်းကန့်ကွက်တာဖြစ်လာတယ်ပြန်လာတော့ပြန်စီပြန်လဲစီရစ်ပါဆိုပြန်လဲစီရစ်တာလေးလုပ်တယ်ကြတယ်ပေါ့နော်ဟုတ်အဲ့တော့လူအများတုံးတက်နေတာကတော့ဒီကရဲ့လူယူဆတယ်ပေါ့မိုင်းတုံမိုင်းစမိုင်းချက်ပဲအဲ့ဒီမှာလည်းပဲမြင်းပွားမှုတွေနဲ့အများကြီးဖြစ်နေတယ်ပုတ်တန်နေတယ်လို့ကျွန်တော်ကြားရတယ်။မြေပြင်ပေါ့နော်မြေပြင်ပေါ်လာဟာလာတော့မဟုတ်ဘူးပေါ့။ကျွန်တော်ချုံကုန်ပြီးတော့ကြည့်မယ်ဆိုရင်တော့အဲ့လိုကြီးဖြစ်တာတော့ရှိတယ်ပေါ့နော်
။လက်နက်ကင်အဖွဲ့တွေလှုပ်ရှားလေးရှိတဲ့နယ်မြေမှာဖြစ်ပွားခဲ့တဲ့ပစ်ခတ်မှုအတွက်ဘယ်သူကမှသူတို့လက်ထက်အဖြစ်ပြောဆိုတာမျိုးတော့မရှိခဲ့ပါဘူး။ရွေးကောက်ပွဲမှာအနိုင်ရရှိခဲ့တဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကြောင်မဲမြို့နယ်ပြည်내လွတ်တော်ကိုယ်စားလှယ်ဆိုင်ထွန်းဝင်းကတော့ရွေးကောက်ပွဲမဲရလက်တွေနဲ့ဆက်နွယ်မှုရှိမရှိဆိုတာရှင်းရှင်းလင်းလင်းမရှိဘူးလို့ပြောပါတယ်
။ကျွန်တော်တို့အနေနဲ့ကတော့အရှင်းပြတယ်ကျွန်တော်တို့ပါတီကတော့မဆိုင်ဘူးပေါ့နော်။ဟိုဆိုလိုချင်တာကဒီမဲအငင်းပွားမှုကိစ္စကတော့ဒါကမဲအငင်းပွားမှုကိစ္စဖြစ်တာပဲလေနော်။ဟိုပြစ်ခတ်မှုကိစ္စကလည်းကျွန်တော်တို့ဒါကတော့ဘယ်အဖွဲ့ကပြစ်တာလဲဆိုတာကိုယ်လည်းမသိဘူးလေနော်။ထုံးစံရတော့ဟိုနိုင်နေရှုံးတယ်ဆိုလို့ရှိရင်တော့ဟိုဒါဒါရွေးကောက်ပွဲနဲ့ဆိုင်တယ်ဗာညာတော့ပြောကြမှာပဲလေ။ဒါပေမဲ့ကျွန်တော်တို့ကတော့ဒါမှချက်မလူပါအောင်နော
်ပြီးခဲ့တဲ့ရွေးကောက်ပွဲမှာတော့အနာရ NLD ပါတီကမဲအများစုအနိုင်ရကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကသတင်းထုတ်ပြန်ထားပေမဲ့အတိုက်ခံတဲ့တိုင်းရင်းသားနိုင်ငံရေးပါတီတချို့ကတော့ရွေးကောက်ပွဲရလဒ်တွေကိုကန့်ကွက်မှုတွေရှိနေတာပါကော်မရှင်ကတော့ပြီးခဲ့တဲ့ရွေးကောက်ပွဲမှာ NLD ပါတီကကိုယ်စားလှယ်လောင်း920နဲ့အများဆုံးအနိုင်ရခဲ့ပြီးပြည်ခိုင်ဖြိုးပါတီက82ဦးရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်က42ဦးရခိုင်မျိုးသားပါတီက15ဦးအနိုင်ရရှိခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်ရှင်။ကျွန်မမိခါပ
ါ။ကျွန်မဆုမမရှင်။တန်ကျက်တွေကနိုင်ငံတော်အကြီးညိုပြတ်စေတဲ့ဆိုပြီးစစ်တပ်ကနေတရားစွဲလို့ထောင်နှစ်ရှည်ကြခံနေရတဲ့ဒေါင်းတို့မျိုးဆက်စီခွာပြေစာတွေဝိုင်းပေးပို့ကြဖို့နဲ့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်စီကိုဒေါင်းတို့မျိုးဆက်အပါအဝင်နိုင်ငံရေးကျင်းသားတွေအမြန်ဆုံးပြန်လွှတ်ပေးဖို့ AI နိုင်ငံတကာလူငင်းချမ်းသာ၏အဖွဲ့နဲ့အတူနိုင်ငံရေးကျင်းသားလွတ်မြောက်ရေးလှုပ်ရှားသူတွေကတောင်းဆိုကြတဲ့သတင်းတင်ဆက်ပေးစင်ပါတယ် ပြီးခဲ့တဲ့2019ခုနှစ်ဧပြီလတကြံကာလတွေမှာဆန်းစားမတင်မဲနဲ့တန်ကျပ်ဆက်ဆူခဲ့ကြတဲ့ဒေါင်းလိုမျိုးဆက်ရဲ့တန်ကျပ်တွေတဲ့တက်မတော်ကိုထိခိုက်စေတဲ့အတုံးနှုံးတွေနဲ့နိုင်ငံတော်အကြီးအကျယ်ပြက်စီအောင်လုပ်တယ်ဆိုတဲ့ဆွဲချက်နဲ့စစ်တပ်ဘက်ကနေဒေါင်းလိုမျိုးဆက်တန်ကျပ်အဖွဲ့ခေါင်းဆောင်တွေကိုဖမ်းဆီးထောင်ချခဲ့တာဖြစ်ပါတယ်။နှိရှေထောင်နဲ့ချခံခဲ့ရတဲ့ဒေါင်းလိုမျိုးဆက်တန်ကျပ်အဖွဲ့ကကိုစရာလွင်ကိုပိုင်ဖြိုးမင်းနဲ့ကိုပိုင်ရဲသူတို့၃ဦးအတွက်ခွားပြေစာတွေပေးပို့ကြဖို့ပြင်ဆင်နေကြတဲ့အကြောင်းတန်ကျပ်ထိုးလို့ထောင်ချခဲ့ရသူတဦးလည်းဖြစ်တဲ့ဒေါင်းလိုမျိုးဆက်အဖွဲ့ဝင်မတ်စုရတနာမြင့်ကပြောပြပါဗျ
။ပိုင်ချုံးမင်းက6နှစ်ခွဲမှာကိုဇေယျလွင်နဲ့ကိုပိုင်ရဲသူက6နှစ်စီခေါ့။လေးလပိုင်းဆိုရင်2နှစ်ပြည့်ပြီပေါ့။ဟုတ်ဒီကိုဗစ်ဖြစ်တဲ့နောက်ပိုင်းမှာမိသားစုကစာထောင်ဝယ်စာတွေ့ရတာအရန်ခတ်သွားရယ်ပေါ့နော်။အဲ့တော့ညီမတို့ဒီသူနဲ့အဆက်အသွယ်တော်တော်ပြတ်သွားရယ်ပေါ့နော်။ဆိုတော့အဲ့ဒါနဲ့သူတို့အပေးစကားပြောချင်တယ်ပေါ့နော်။ဘယ်လိုပုံစံမျိုးပြောကြမလဲဆိုတော့ညီမတို့ဒေါင်းလိုမျိုးဆက် page ကိုစာတိုက်ရိုက်ပို့ပြီးတော့ပေးပို့လို့ရတယ်။ညီမတို့ကတော့တက်နိုင်တယ်လို့ကြိုးစားကြည့်မယ်။ထောင်ပေးဖို့အတွက်လက်မခံဘူးပါညာဆိုလို့ရှိရင်လည်းဒါတို့အမှတ်တရကျန်တို့မိသားစုတွေဒီကိုညီမတို့ကတဆင့်အပ်ပေးမယ်ပေါ့
။ဒေါင်းလိုမျိုးဆက်အပါအဝင်မြန်မာနိုင်ငံတွင်းကနိုင်ငံရေးအခြေအနေတွေချွင်းချက်မရှိအမြန်ဆုံးနှုတ်ပေးဖို့နိုင်ငံတကာလူချင်းချမ်းသာကွင်းအဖွဲ့ Amnesty International ရဲ့ Right for Rights ဆိုတဲ့ campaign နဲ့စာရေးသားတောင်းဆိုလှုပ်ရှားနေကြပါတယ်လို့လည်းမတ်စုရတနာမြင့်ကပြောပြပါတယ်
။ဒီ Amnesty International ကနေပြီးတော့လည်းဒီဒေါင်းလိုမျိုးဆက်ကပြန်တဲ့အဖွဲ့ဝင်၃ယောက်ကိုလွတ်မြောက်ဖို့အတွက်လည်းသူတို့ worldwide campaign နဲ့သူတို့လုပ်နေကြပြီပေါ့။ပိုင်ချိုးမင်းကိုကာရိုက်တာရေးပြီးတော့မှသူတို့က Right for Right ပေါ့နော်။ဒီအခွင့်အရေးအတွက်စာရေးရဆိုတဲ့ကောင်းစဉ်မျိုးနဲ့သူတို့ကနိုင်ငံတော်အတိုင်းအမိခံပုဂ္ဂိုလ်ကိုလိမ့်မှုပြီးတော့မှစာရေးတဲ့ campaign ပေါ့နော်။
မြန်မာနိုင်ငံမှာလူထုကရွေးချယ်တင်မြှောက်ထားတဲ့ NLD အရက်သားဆိုရလက်ထက်နိုင်ငံရေးကျင်းသားတွေရှိနေသေးတဲ့အခြေအနေနဲ့အမျိုးသားပြန်လည်တင်မြှောက်ရေးအတွက်နိုင်ငံရေးကျင်းသားတွေချွင်းချက်မရှိပြန်လွှတ်ပေးပါလို့လည်းနိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသေး AAPBB ရဲ့တွဲဖက်တွေ့မှုကိုဗိုလ်ကြီးကတိုက်တွန်းပါတယ
်။အရင်ကလည်းတောင်ဆန်းစုကြည်ပြောခဲ့ဖို့ရှိပါတယ်။နိုင်ငံရေးအကျဉ်းသားတယောက်ရှိနေရင်တော့မအများကြီးပါလို့သူကိုယ်တိုင်ပြောခဲ့တာရှိပါတယ်။အဲ့ဒီစကားကိုသူတကယ်မှတ်မိလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။အဲ့တော့ကျွန်တော်ဒီနိုင်ငံရေးကျင်းသားတွေကိုချွင်းချက်မရှိအများဆုံးထုတ်ပေးတဲ့လက်ရှိနိုင်ငံရေးကျင်းသားတွေအနေနဲ့ထောင်ချပြီးသားက36ယောက်ရှိတယ်။နောက်ထောင်ထဲကနေပြီးတော့အမှုရင်ဆိုင်နေတာ193ယောက်ရှိတယ်။နောက်ဒီအမတ်ကန်ရပြီးတော့အပြင်ကနေပြီးတော့အမှုရင်ဆိုင်နေတာ355ယောက်ပေါ့။စုစုပေါင်း584ယောက်ရှိပါတယ်။တချို့ထောင်တွေမှာအချုပ်တွေမှာတော့ကိုဗစ်ဖြစ်နေတာတွေရှိတယ်။နောက်ထောင်တွေအသီးသီးမှာလည်းလူဦးရေကလူရတဲ့ပို့ပြီးတော့များနေတဲ့အတွက်ကျင်းသားတွေကထောင်ထဲမှာအိတ်ဆေးရနေရအစားပေါ့နော်ကျင်းသားတွေရဲ့ဒီကျန်းမာရေးအတွက်ကိုလည်းကျွန်တော်တို့ပို့ပြီးဆိုရတာရှိပါတယ
်အခုလက်ရှိ2020ရွေးကောက်ပွဲမှာလည်းအာဏာရပါတီ NLD ဘက်ကနိုင်ငံကိုဆက်အုပ်ချုပ်သွားမယ်အနေအထားရှိနေတဲ့အပေါ်လွတ်လပ်စွာပြောဆိုခွင့်လှုပ်ရှားခွင့်ဒီမိုကရေစီရဲ့အခြေခံစံနှုန်းတွေကိုဖော်ဆောင်ပေးဖို့နဲ့နိုင်ငံရေးကျင်းသားတွေအမြန်ဆုံးလှုပ်ပေးပါလို့နိုင်ငံရေးကျင်းသားလူမျိုးရေးလှုပ်ရှားသူတွေနဲ့လူခွေလှုပ်ရှားသူတွေဘက်က NLD အစိုးရကိုတိုက်တွန်းနှိုးဆော်နေခြင်းလည်းဖြစ်ပါတယ်ရှင်ကျွန်မဆုမမ
ကိုဗစ်ကရောဂါကာလကျင်းပခဲ့တဲ့ရွေးကောက်ပွဲနောက်ပိုင်းရောဂါကူးစက်မှုတွေမြင့်တက်လာနိုင်တဲ့အနေနဲ့သတိပေးနေကြမှာပဲမန္တလေးတိုင်းရွေးကောက်ပွဲကော်မရှင်ဝန်ထမ်းတချို့ရောဂါကူးစက်ခံရတဲ့အကြောင်းပြပေးပါမယ်ကျွန်တော်ထောက်ခံပါမန္တလေးတိုင်းရွေးကောက်ပွဲကော်မရှင်ဖွဲ့ခွဲရုံးမှာတာဝန်ထမ်းဆောင်တဲ့ဝန်ထမ်းတူမှာရောဂါပိုးကူးစက်ကြောင့်စနေနေ့ကပဲအတည်ပြုခဲ့ပြီးနောက်ကျန်ဝန်ထမ်းတွေကိုစစ်ဆေးရမှာကော်မရှင်ဥက္ကဋ္ဌနဲ့ဦးစီးအရာရှိကလွှဲပြီးကျန်ဝန်ထမ်းတွေမှာဝန်ထမ်းအများပြားကူးစက်နေတာတွေ့ရှိခဲ့ရတာဖြစ်ပါတယ်ကူးစက်ခံသူတွေကိုတော့ဆေးရုံနဲ့ကုသပေးထားကြအောင်လဲမန္တလေးတိုင်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးရှင်ဝင်းကဖေးဝေကိုပြောပါတယ
်ကျွန်တော်နဲ့ဦးစီးရာရှိပဲလွတ်တယ်ဆရာကတော့ပုတ်သိဖြစ်ပြီးတော့ဒုက္ကမဆေးဝီကိုရောက်သွားပြီအားလုံးပေါင်းဟောပေါ့မနေ့ကတူဒီနေ့ဒီနေ့6ရက်မနေ့ကတရား9ရက်ဟောရွေးကောက်ပွဲပြီးနောက်တည့်ရက်ဟိုကိုနိုမာလာကိုရင်းနဲ့မှာကိုယ်တော်လောင်းနေရတဲ့လဲစင်းကြီးတွတ်တယ်ဘာခိုင်လုံးနေတွေ့တဲ့ခံလုံးပဲဒီပုံမှာခြေခံပြီးတွေ့တဲ့ခါကျတော့ကျွန်တော်တို့ကစိတ်စိတ်ပြီးကူညီခေါ်ရတယ်။တိုင်းစိတ်စိတ်ရောဝန်ထမ်းလေးယောက်ပြီးတယ်။အဲဝန်ထမ်းလေးယောက်ကတယောက်က73ရင်းနေမှာဖျားတယ်ပေါ့ပြီးတဲ့နေမှာအားလုံးပြင်ညာပြီးတဲ့73ရင်းနေမှာဖျားတယ်။သူကဖျားပြီးနောက်တစ်နေ့ဆေးဖြစ်တော့သူက4ရင်းနေမှာသူက positive ဖြစ်တယ်။အဲအပြီးတော့တိုင်းရုံကိုဖိချမ်းတယ်ဒါပေမဲ့လည်းအဲစေစေရုံနဲ့ကွန်ပျူတာရုံကကိုစာရွက်ချိန်ချလုပ်တဲ့စီးမလေးကမနေ့ကကျွန်တော်ရုံကစီးမပြီးတော့စဖြစ်တယ်။ဒီနေ့မတင်ကားလို့တရုံလုံးဆက်လိုက်တဲ့ခင်ကြတော့အဲ6ရက်ဝန်ထမ်း6ရက်စဖြစ်တာ
။လက်ရှိချိန်မှာတော့ကော်မရှင်ဥက္ကဋ္ဌနဲ့ဦးစီးအရာရှိတို့ကတော့နေမှာပဲတည်တံ့စောင့်ကြည့်ခံထားပြီးပိုးကူးဆက်ခံသူကော်မရှင်ဝန်ထမ်းတွေမှလည်းစိုးရိမ်စရာမရှိဘူးလို့ပြောပါတယ်။ Pigere Yoga Boy Tawin Tansang Gede Siaman Une, Jeji Commission Dumale, Yoga Botushi Kebadi. Mandali Maro, Akuya Pine Poku Sadu Yidu Miabia Labime, Nine on Sangan Nanielu, Mandali Dani Daji Pidu Jama in a Kudai Uzi Tanaka, Uzi Mu Tauta Tanamiga Piovare.
จมารุเยอะที่ก็อธิบายละนานนี้ในชื่อนี้นะครับมันนี่ตองๆงานนี้อยู่ป่ะสิงานนี้เนี่ยฮะที่ก็ลูลูทุกท่านก็อ้าญาบาเลยลูกเยทุกท่านก็ญาได้คําจ้องในเตยอ่ะมีสัมมุชื่อเนี่ยที่ยอกาก็เลยจ้องในเตยมีสัมมุชื่อเลยอัตถิชื่อนั้นจ้องอ่ะคุยอ่ะจ้องก็สัมมุชื่อเนี่ยเลยเออมันมาเลยดีกว่าดีเยปันทุกคนเนี่ยดีเยปันนี้สว่าเสียลาไปเนี่ยดีสระละไปมามารุกิสิญาลาไปสิเสียนี้มาลาเปียตอลูนาญาเนี่ยอีกตัวที่ญาลาไปไอ้อีกตัวก ဖြောက်မှုလေးတွေများလာပါတယ်ဒီရဲ့ဘိုင်းလဲဆိုလို့ရှိရင်ဒီမှာ80 90အဲ့ဒါလောက်အထိကိုနေ့စဉ်နေပါထွက်ပေါ်လာတဲ့အချိန်မှာအခုတတိတော့99နဲ့ကျွန်တော်တို့ဆောင်နေနေပါ
မန္တလေးတိုင်းမှာတော့ကယောဂါကာကွယ်ထိန်းချုပ်ရေးဆိုင်ရာတာမီကန့်သက်ချက်တွေကိုနိုဝင်ဘာလကုန်ထိတည်တန်းတူတာပြီးနိုဝင်ဘာ15ရက်နေ့တည်ကူးဆက်သူအရေအတွက်3000ကျော်ရှိကတည်ဆုံးသူ18ဦးတည်ရှိပါတယ်ခင်ဗျာကျွန်တော်ထောက်အောင်ခံမှာမန္တလေးမြို့ကနေသတင်းပေးပို့ထားတာဖြစ်ပါတယ
်မြန်မာနိုင်ငံသားတွေပါဝင်မလေးရှားနိုင်ငံမှာတရားမဝင်ရောက်ရှိနေသူတွေဒီကနေ့ကစပြီးဒဏ်ကျေးငွေပေးဆောင်ပြီးတရားဝင်အလုပ်လုပ်ခွင့်ရှောက်ထားနိုင်ပြီဖြစ်တဲ့အကြောင်းတင်ပြပါမယ်။ကျမမတ်အေးမှာပါ။ကိုဗစ်ကပ်ဘေးဒဏ်ကာလမလေးရှားနိုင်ငံမှာတရားမဝင်ရောက်ရှိနေသူတွေထိသေးရေးစခန်းတွေကနေလွတ်ရပ်စေပြီးပြန်လွတ်လာပြီးအမိမဲစည်းရင်းမှာမပါဝင်သူတွေကိုတော့အလုပ်ရှင်တွေကတရားဝင်ငှားရမ်းခိုင်းစေခွင့်ပြုလိုက်တာပါ။ဒါပေမဲ့လည်းအလုပ်လုပ်ခွင့်ရဖို့ဒဏ်ကျေးအပါဝင်မလေးရှားရင်းကွင်းငွေ2000လောက်ပေးရမှာဖြစ်ကြောင်းမလေးရှားနိုင်ငံအခြေစိုက်အလုပ်ကံရရှိအကျိုးဆောင်လုပ်ငန်းကဦးတန်းထွန်းကပြောပြပါတယ်
။ဒီနေ့ကစရှောက်လို့ရပြီကွာသူတို့ဖွင့်ပေးလာတယ်လေ။ဒီနေ့ကနေစရှောက်လို့ရ။သူကရှောက်ပြီးလို့ရှိရင်ဒီဘက်ကသူ့ဥစားဖွင့်ပေးရပြီဆိုလို့ရှိရင်ဒီအလုပ်သမားနဲ့အလုပ်သမားရဲ့ကိုကြီးရာဇဝင်နဲ့ဒီအလုပ်ရှင်နဲ့အကုန်လုံးကိုသူကခေါ်ပြီးအင်တာဗျူးပါတယ်။အင်တာဗျူးလုပ်ပြီးမှသူတို့အားမှာကျွန်တော်တို့အခုလောလောဆယ်ဒီဘက်ဒီအလုပ်သမားတယောက်အတွက်ကို deposit 500ပေးရမယ်။ပြန်ကြီးငွေကိုပုံပေါင်းပေါ့တန်ငွေပုံပေါင်း6500ပါရပါမင်းကြီးတွေကပေါ့လေပြီးကြီးတို့ကတော့အရင်ပုံစံအတိုင်းပဲလေအရင်ပုံစံအတိုင်းပဲစီသာကြီးပါ냐ဒါတွေကတော့အရင်အတိုင်းပဲသွားမှာကုန်ကြစိတ်ကသူတို့တစ်သေးသေးလက်ထက်မှာပဲကိုပိုင်လုတ်ပြီးကိုပိုင်တစ်သေးသေးပေါ့လုတ်ပြီးတော့ကျသူတို့ဘလောက်ကြာမလဲဆိုတော့သူတို့လေပြီးကြီးနဲ့အခုလက်ရှိပို့လာတာပါလဲဆိုတော့ဒဏ်ငွေနဲ့ဟုတ်တယ်ပို့လာတယ်လေ deposit ပို့လာတယ်လို့ဒီမားတွေတက်တာသေးသေးကစာဝန်ယူတယ်ကိုပိုင်တစ်သေးသေးနဲ့လုတ်ပြဆိုတော့စာဝန်ယူတယ်ဆိုတော့ပြဿနာမရှိပါဘူးကိုကြီးကသူတို့တက်တာ
မလေးရှားလုပ်ငန်းရှင်တွေအနေနဲ့မြန်မာနိုင်ငံသားတွေအပါအဝင်ထိသေးရေးစခန်းတွေမှာရှိတဲ့ခံမှန်းကြီးနိုင်ငံသားသား2000လောက်တဲကငှားရမ်းခေါ်ယူနိုင်ကြောင်းကိုလည်းခွင့်ပြုထားပါတယ်အလုပ်သမားတွေအနေနဲ့တရားဝင်လုပ်လုပ်ခွင့်ရဖို့ကိုဗစ်ကပ်ရောဂါအပါအဝင်ကျန်းမာရေးအတွက်စစ်ဆေးခံရမှာဖြစ်တယ်လို့တက်ဆိုင်ရာတန်ယုံတွေထံကနေနိုင်ငံသားအဖြစ်အတည်ပြုချက်တွေရယူရမှာလည်းဖြစ်ပါတယ်အလုပ်ကံရဖို့ကြိုးပမ်းကြတဲ့အလုပ်သမားတွေအနေနဲ့အလုပ်ရှင်နဲ့ဓာတ်ရိုက်ဆက်သွယ်ဖို့အခက်အခဲရှိနိုင်တယ်လို့မတမာမှုတွေကြုံရနိုင်တာကြောင့်သတိထားဖို့လိုတယ်လို့လည်းအလုပ်ကံရရှိအကျိုးဆောင်လုပ်ငန်းရှင်ဦးတန်းထွန်းကပြောပြပါတယ်
ဒီတကယ်ကိုယ်ပိုင်တကယ်မဟုတ်ဘဲနဲ့တကယ်အငှားတွေကုမ္ပဏီအငှားတွေအဲ့ဒါတွေကပြဿနာရှိတာပေါ့အဲ့ဒါတွေကရှင်းနေနေများမဲ့တော်ရှိတယ်။ဒီတော့အခုဒီမှာတော့အဲ့ဒီ permit တစ်ခုကိုဒီမှာပေါက်ဈေးကိုအပြင်ပေါက်ဈေးက9500ဆိုအဲခုနကပြောတဲ့ဂျန်ဈေးတွေခုနကတော့ deposit တွေပေါင်းလိုက်မှဆိုဒီနေ့ပို့သွားမဲ့တော်ရှိတာပေါ့သူတို့ကမှန်ကန်တဲ့ agent တွေဆိုတော့သူတို့ကကုမ္ပဏီတွေစုထားတာရှိတယ်ဒီလုပ်ငန်းကုမ္ပဏီတွေစုထားပြီးတော့အဲ့ဒီ agent ကအဲ့လိုမှန်ကန်တဲ့ agent တွေလည်းရှိတယ်ကျွန်တော်ရှင်းမှာတော့အဲ့ဒါရှိတယ်အဲ့ဒီချို့မှန်ကန်တဲ့ agent တွေကခုနကပြောတဲ့ဟုတ်တာပေါ့သူတို့အဝင်ပြလိုက်တယ်နောက်ပိုင်းကျရင်အဲ့ဒီကုမ္ပဏီကိုဖွင့်ပြလိုက်တယ်လက်တမှုပြလိုက်တယ်အလုပ်တွေပြီးသွားလို့ရှိရင်ရပ်လိုက်တယ်ရပ်လိုက်တော့အခုမဆောင်တော့ဘူးလေအဲ့ဒီလိုဟာမျိုးတွေရှိတာအဲ့ဒီလိုဟာမျိုးတွေရှိတာ blacklist တွေဖြစ်တယ်အဲ့ဒါတွေပေါ့အခုကကျွန်တော်တို့ဒီမှာရှိတာကတော့ဘယ်လိုပြောမလဲမှန်ကန်တယ်ပေါ့နော်သူကကုမ္ပဏီ50ခုလောက်ကိုစုထားတယ်အဲ့ဒီလူနဲ့ပဲသူလက်ပတ်နေတယ်ဒီပြင်အောင်ဆက်မလုပ်ဘူးဒီ calling ဆိုလည်းအဲ့ဒီပြရပဲအဲ့ဒီသူတို့ရတဲ့လုပ်သမားတွေရပဲသူတို့ဆက်ရုံလုပ်ရုံရပဲဒီကုတ္တဆိုတာရှိတယ်လေသူတို့ဒါဆက်ရုံလုပ်ရုံပြောင်းလို့မပနေရောက်တရားဆို150အဲ့ဒီခြေရတယ်ပဲသူတို့လုတ်ပြီးသွားတယ်အခုကျွန်တော်တို့ဒီမှာအခုအပြင်မှာလုတ်နေတဲ့လူကြီးကျွန်တော်တွေ့ရတာအများကြီးပါတော်တော်များများဒုက္ခရောက်ကြတာတွေရှိတယ်လေ
မလေးရှားနိုင်ငံမှာခက်မှန်းချေမြန်မာနိုင်ငံသား5000ခွဲလောက်ရှိနေပြီးကိုဗစ်ကပ်ရောဂါကာလမှာစ ဆောင်းဝင်နေရင်းနဲ့အလုတ်ကန်အခက်အခဲတွေကြောင့်ကိုကိုကိုအဆုံးစီရင်ခဲ့သူတချို့ရှိခဲ့တယ်လို့တရားဝင်ကတရားမဝင်မှာနေရပြန်ဖို့စူးစမ်းကြသူတွေလည်းရှိပါတယ်အခက်အခဲတွေကြောင့်နေရပြန်ဖို့မြန်မာတန်ရုံကိုစရင်ပေးသွင်းထားသူတောင်းကြောက်လို့ရှိနေပြီးမကြသေးခင်ကဆလို့ထိမ့်သိရေးစခန်းကလူတချို့ကိုတော့ပြန်ဖို့ပေးခဲ့တာတွေလည်းရှိပါတယ်ရှင်ကျမမအေးမှာသတင်းပေးပို့နေတာပါ
VOA American တိုင်း ရဲ့ Radio နဲ့ ရုပ်မြင်သံကြား အစီအစဉ်တွေ ကို American ပြည်ထောင်စု Washington DC မြို့တော်က နေ ထုတ်လွှင့်ပေးနေ ပါတယ် American ပြည်ထောင်စု မှာ COVID-19 ယောဂါ ကူးစက် ပြန့်ပွားမှု အရေးပေါ် အခြေအနေ ကြောင့် VOA Radio နဲ့ ရုပ်သံ အစီအစဉ်တွေ ကို ယာယီ ပုံစံ ပြောင်း ထုတ်လွှင့်ပေးနေ ပါတယ် Radio အစီအစဉ်တွေ ကို မနက် 6:00 က နေ 9:00 အထိ နဲ့ ည 9:00 က နေ 10:00 အထိ အချိန်တွေ မှာ ပဲ ထုတ်လွှင့်ပေးနေ ပါတယ် ရုပ်မြင်သံကြား အစီအစဉ်တွေ ကို တော့ နေ့စဉ် ည 9:00 က နေ 9:00 ခွဲ အထိ ပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
တော်ရရှင်များရှင် ကျမတင်ကီထိုက်ပါ အပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပါမယ် COVID-19 အလွန်ကာလမှာအခင်းအကျင်းပြောင်းသွားမဲ့စီးပွားရေးအတွက် နိုင်ငံတွင်အနေနဲ့လုပ်ငန်းသစ်တွေကဏ္ဍသစ်တွေပြောင်းရွှေ့ပြင်ဆင်ဖို့လိုအပ်ပြီးလို့ကမ္ဘာ့ပံဥက္ကဋ္ဌကအရှေ့အာရှထိပ်သီးညီလာခံမှသတိပေးပါတယ်မြန်မာနိုင်ငံတွင်မှလည်း COVID-19ကာလတွင်စီးပွားရေးလုပ်ငန်းတွေရပ်တည်ရေးအတွက်ပုံစံသစ်လုပ်ငန်းနယ်ပယ်သစ်တွေကိုပြောင်းလဲလာနေကြပါပြီဒီအကြောင်းဒီသတင်းပတ်မှာစုစည်းတင်ပြပေးပါမယ်ရှင်
Countries will need to prepare for a different economy post-COVID by allowing capital.
ကိုဗစ်အလွန်စီးပွားရေးအခင်းအကျင်းသစ်အတွက်ပြင်ဆင်ထားဖို့လိုအပ်မယ်လို့အရှိအာရှထိပ်သီးညီလာခံမှသူကမှတ်ချက်ပေးခဲ့တာပါ
COVID-19ကနေဦးကာလမှာကတည်းကမြန်မာနိုင်ငံတွင်စီးပွားရေးသမားတွေလုပ်ငန်းရပ်တည်ရေးအတွက်လမ်းကြောင်းအမျိုးမျိုးပြောင်းလဲလာသူတွေရှိနေသလိုပဲလမ်းပြောင်းနေသူတွေအတွက်တော့အစိုးရဘက်ကအကြံပြုပြင်ဆင်တာမျိုးလုပ်ဖို့လိုအပ်တယ်လို့ဒေါက်တာတင့်တင့်လွင်ကထိုက်တွန်းပါတယ်စီးပွားရေးလောကမှာအကြံအရေးကျင်နေနေတဲ့လူတွေအနေနဲ့ချက်ချင်းပါဖို့ပြုပြင်ကြောင်းလဲရမယ်ဆိုတာသိတယ်လို့ဟိုဒီစီးပွားရေးလ ော်အဲ့လိုချက်ချင်းမသိတဲ့အတွက်ကိုတော့ဒီနိုင်ငံတော်အစိုးရနဲ့စီးပွားရေးအကြံပေးပုဂ္ဂိုလ်တွေအားလုံးပူးပေါင်းပြီးတော့ဘယ်ဟာဒီဘယ်နိုင်ငံမှာဘာ potential ရှိရဆိုတာကိုတော့ဒီ guideline ချပေးဖို့လိုတာပေါ့နော်
ဒေါက်တင်တင်လွင်ဟာတင်တင်မြန်မာလုပ်ငန်းစုရဲ့အကြီးအကဲပါဟိုတယ်ခီးသွားလုပ်ငန်းကအစစိုက်ပျိုးရေးလုပ်ငန်းအထိလုပ်ငန်းပေါင်းစုံလုပ်နေတာမှာကိုဗစ်အလွန်မြန်မာနိုင်ငံတွင်းစီးပွားရေးအခွင့်အလမ်းတစ်အဖြစ်သူစပြီးလုပ်နေတဲ့လုပ်ငန်းလည်းရှိနေပါပြီ
ဥမာကျမတို့မြို့ကြီးတို့ကျန်းကျင်ကြီးတို့လိုမျိုးကျမတို့ဒီလိုကုန်တွေကိုဝယ်ယူပြီးတော့မြန်မာပြည်မှာပြန်ပြီးတော့chili paste တို့ chili sauce တို့chili powder တို့ထုတ်တဲ့လုပ်ငန်းမျိုးကိုကျမကြောင်းလဲပြီးတော့လုပ်ဆောင်နေတယ
်အဓိကကုန်ချမ်းရောင်းပြီးကုန်ကြောသွင်းတဲ့မြန်မာနိုင်ငံမှာစားတောက်ကုန်ကြောထုတ်တဲ့လုပ်ငန်းကိုတပိုင်းတနိုင်ငံစလို့အသေးစားအလတ်စားဆက်မှုလုပ်ငန်းတွေအထိအလုပ်ဖြစ်လာပြီလို့သူကပြောပါတယ်COVID-19 ကာလအတွင်းမှာပဲအသင့်စားစားတောက်ကုန်ထုတ်လုပ်ငန်းတွေတိတိတသာတိုးလာသလိုကျန်းမာရေးနဲ့ညီညွတ်တဲ့ organic စားတောက်ကုန်တွေဆိုတာလည်းရေပန်းဆလာပါတယ်။ online ပေါ်ကဈေးကွက်ထိုးဖောက်ရောင်းချမှုနဲ့အိမ်တိုင်ရာရောက်ဝန်ဆောင်မှုကလည်း COVID ကာလအတွင်းမှာပိုပြီးတော့တွင်ကျယ်လာပါတယ်။ COVID အလွန်မှာနောက်ထပ်အလုပ်ဖြစ်နိုင်တဲ့တိုးချဲ့တဲ့လုပ်ငန်းတွေကတော့ကုန်ချောင်းရေချောင်းကုန်စည်သေးယူပို့ဆောင်ရေးကွန်ရက်နောက်စားရိုက်ကနေတဆင့်ပစ္စည်းပို့တာငွေလွှဲတာတွေမှာမြန်မြန်ဆန်ဆန်ဖြစ်စီဖို့စားရိုက်စနစ်ကိုအစိုးရဘက်ကပြုပြင်ပြောင်းလဲဖို့နောက်ငွေပေးချေရေးစနစ်ကဈေးသက်တာကောင်းမွန်ရေးအစိုးရဘက်ကလှုပ်ဆောင်နိုင်တဲ့အချက်တွေပါလို့လဲဒေါက်တင်တင်လွင်ကထောက်ပြပါတယ်။ကိုဗစ်ကာလအသေးစားအလတ်စားလုပ်ငန်းတွေအတွက်အစိုးရရဲ့ချင်းငွေအစီအစဉ်ပြုပြင်ပြောင်းလဲဖို့ကလည်းနံပါတ်1အရေးကြီးတဲ့အချက်လို့ဒေါက်တင်တင်လွင်ကရှုမြင်ပါတယ်။
ဒီ covid ချင်းဝင်နေပတ်သက်ပြီးတော့ဆိုရနေပြီးတော့ဒါ covid လုံးအနေနဲ့အားလုံးကိုချပေးကြတယ်ဒီလိုချပေးကြတဲ့အခါမှာဒီသူ့ရဲ့စီးနင်းစည်းကမ်းတွေမှာဆိုလို့ရှိရင်ဒါကုမ္ပဏီရဲ့သက်တမ်းနှစ်နှစ် ရှိမှာပေါ့နော်အဲရှောက်ထားလို့ရတဲ့အချက်လက်တွေအချို့တွေအချို့ချင်းတွေဒီမှာလည်းပါဝင်နေတာပေါ့နော်အဲ့လိုမျိုးအချို့တွေမှာပါဝင်နေတဲ့အခါမှာဒါရခင်ကလှုပ်ဆောင်ခဲ့တဲ့ကုမ္ပဏီတွေနဲ့ခြိခိုက်တာမဟုတ်ပါနဲ့ခုနကျမတို့ပြောတယ်လို့လေဒီဝန်ထမ်းတွေပဲဖြစ်စီအဆပြီးတော့ကုမ္ပဏီမရှိဘဲနဲ့ဒါကုန်ထုတ်လုပ်မှုလုပ်ငန်းတွေလုပ်နေတဲ့လူတွေရောအလုံးပေါ်ဒီတိုင်းပြည်မှာရှိတဲ့ရှိရှိသမျှလူတွေအကုန်လုံးထိခိုက်မှုတွေဖြစ်တာအတွက်ဒီလိုမျိုးအသေးစား small business လေးတွေ micro business လေးတွေဆိုအဆပေါ်လာတယ်ဒါလပိုင်းလောက်လေးပဲသူတို့ရဲ့တက်တန်းအရှိရဲ့အခါမှာဆိုလို့ရှိရင်သူတို့က covid ကြောင့်ချင်းမွေမရဘူးဆိုလို့ရှိရင်သူတို့အနေနဲ့ရှေ့ကိုပြေးဖို့အတွက်သူတို့ဒီအင်အားအရင်းကြီးစိုက်ထုတ်ဖို့ဆိုတာလုံးဝမဖြစ်နိုင်ဘူးပေါ့နော်အဲ့ကြတော့မိမိရဲ့ပစ္စည်းတွေမိမိပိုင်ဆိုင်တဲ့ပစ္စည်းတွေရောင်းချဖို့အချိန်မှလည်းဝယ်တဲ့လူနဲ့ရောင်းတဲ့လူများဆိုလို့ရှိရင်ရောင်းတဲ့လူကများနေတယ်ဝယ်တဲ့လူကငဲနေတဲ့အချိန်ဖြစ်တဲ့အတွက်ဒီလိုမျိုးမိမိပိုင်တဲ့ပစ္စည်းတွေရောင်းချပြီးစီးပွားရေးရင်းနှီးမြှုပ်နှံမှုဆိုတာလည်းအချိန်မှသိမဖြစ်ဘူး။အဲကြတော့ဒီလို startup လုပ်ငန်းလေးတွေကကုမ္ပဏီ license တွေကတက်တန်းမှုတွေဖြစ်စေတက်တန်းချင်းတွေဖြစ်စေ covid အချိန်မှအခက်အခဲဖြစ်တဲ့အတွက်သူတို့ကကုမ္ပဏီပေးတဲ့နေလို့လေဒီကျွန်မအနေနဲ့ချင်းတယ်
သူရဲ့အဓိကလုပ်ငန်းတွေဖြစ်တဲ့ဟိုတယ်ခီးသွားလုပ်ငန်းနောက်အများပြည်သူသေယူပို့ဆောင်ရေးလုပ်ငန်းဖြစ်တဲ့ရန်ကုန် Water Bus လိုမျိုးဝန်ဆောင်မှုတွေကကိုဗစ်ကာလမှာအတော်လေးအထိနာတဲ့အထက်မှာပါတဲ့လုပ်ငန်းတွေပါဆိုတော့ဒီလုပ်ငန်းတွေကနေတခြားလုပ်ငန်းတွေကိုရင်းနှီးမြှုပ်နှံမှုပြောင်းလဲပစ်လိုက်ဖို့အထိအခြေအနေကလိုအပ်နေပါပြီလားဟုတ
်ဆိုကျမတို့ First Wave စကြရပါတော
့เนา
ะဒီမှာလာအနေငယ်လောက်ပဲကျမတို့တောင်းခံနိုင်တယ်။ဒါကြောင့်လဲဆိုတော့ကျမတို့ကကုမ္ပဏီကြီး groups ကုမ္ပဏီဖြစ်တဲ့အတွက်ဒီဝန်ထမ်းတွေရဲ့လစာတွေ daily cash flow တွေဒီဟာတွေအားလုံးမှာဆိုလို့ရှိရင်ကျမတို့ပထမ1လ2လမှာမတိတာတော့ညာနဲ့3လ4လ5လလောက်ဆိုရင်ကျမတို့တိတ်ထောင်နဲ့ချီအသုံးချရတဲ့ကုမ္ပဏီတစ်ခုအနေနဲ့ကျမတို့အရန်ကိုတိတာလာတာပေါ့နော်။ဟု
တ်ကဲ့။
ဒီလိုတိတာလာတဲ့အတွက်ကျမတို့ဒီနေ့ဒီ Yangon Water Bus ရဲ့အခန်းကဏ္ဍကိုရခင်ရလို့ပြီးကျမတို့ branding ကိုအာရုံစိုက်နေတော့အခုချိန်မှာကျမတို့ကအရှုံးခံကာလရှိတဲ့အခြေအနေကိုကျမတို့ဆက်လက်ပြီးတော့ကင်ထားနိုင်တော့ဒီလိုမျိုးလူစီကားတဲ့နေရာတွေဒီကျမတို့အတွက် profitable ဖြစ်တဲ့ကြက်တီတွေကိုပဲကျမတို့ပြည့်စွဲတဲ့အစီအစဉ်ကိုကျမတို့ပြောင်းလဲပြီးလုပ်ဆောင်လိုက်တယ်
။ COVID အလွန်စီးပွားရေးအခင်းအကျင်းအတွက်အစိုးရဘက်ကမူဝါဒပိုင်းဆိုင်ရာဘာတွေမြှုပ်လင့်ထားပါသလဲ။ဘာတွေဆောင်ရွက်ဖို့လိုအပ်မလဲဆိုတာမှာတော့လုပ်ငန်းရှင်တွေအတွက်ဘန်ဒိုးနှုန်း7300ကျိုင်းနှုန်းဆိုတာကများလွန်းနေတာကြောင့်အတူနှုတ်သက်တာမဲ့နိုင်ငံခြားဘဏ်တွေနဲ့ဆက်ဆက်လုပ်ကင်နိုင်မယ်ဆိုရင်တော့မြန်မာစီးပွားရေးမှာအပြောင်းလဲဖြစ်နိုင်တယ်လို့သူကယူဆထားပါတယ်ရှင်
။ကျွန်တော်တို့အနေနဲ့ဘဏ်မှာအိမ်ကြီးပေါင်းကိုယ့်ရဲ့ property တွေပေးပြီးတော့ငွေရင်းငွေနှီးကိုဒီကျွန်တော်တို့လုပ်ပြီးတော့စီးပွားရှာတဲ့အခါမှာဘဏ်တို့7300ကျိုင်းလုံးပေးရတာနဲ့ကျွန်တော်တို့ဒီ COVID ကာလမှာဒါစီးပွားရေးအခြေချတဲ့ကာလအနေနဲ့ gap ဖြစ်စီးပွားရေးထူထောင်လို့ခိုင်မာတဲ့အချိန်နဲ့ဆက်ပြီးတော့ဘဏ်ကနေချင်းတွေချင်းတဲ့အချိန်ကြီးကဆိုလို့ရှိရင် gap ဖြစ်နေတဲ့အတွက်ဒီထဲမှာ pay ဆောင်ရတဲ့အတိုးနှုန်းကဆို loss ထဲမှာပါသွားတာပေါ့နော်အရှုံးထဲမှာပါသွားတယ်ဒါကလည်းကြီးမားတဲ့ risk တစ်ခုဖြစ်နေတယ
် VOA မြန်မာပိုင်းရဲ့ blogger ပြောသမျှအစီအစဉ်ကနေကြိုဆိုပါတယ်ရှင်ကျွန်မဆုမြတ်မောင်ပါCOVID-19 ကရောဂါကြောင့်အတော်လေးထိခိုက်တဲ့လုပ်ငန်းတွေထဲမှာ fashion လုပ်ငန်းလည်းပါပါတယ်။ဖြစ်လာတဲ့အခြေအနေတွေမှာကိုယ့်ရဲ့လုပ်ငန်းဆက်လက်လက်ပတ်နိုင်အောင်လို့ fashion designer တွေစူးစမ်းဖန်တီးနေကြရပါတယ်။မြန်မာနိုင်ငံကနာမည်ကျော်ရုပ်ရှင်မင်းသမီးမင်းသားတွေအတွက် design တီထွင်ပေးသူ fashion designer သွင်းစုထွေးကလည်းအရင်တုန်းကပွဲတက်အထည်တွေကိုအဓိကချုပ်ပေးနေရကနေပေါ့ပေါ့ပါပါအသင့်ဝတ်ဆင်နိုင်တဲ့အထည်တွေဘက်ကိုပြောင်းပြီးတော့အာယုံဆိုင်ဖန်တီးဖြစ်တယ်လို့ပြောပါတယ်။COVID ကြောင့်ဖြစ်လာတဲ့ new normal မှာသူ့ရဲ့ကိုယ်ပိုင် brand အမှတ်တံဆိပ်ဖြစ်တဲ့ Gmail အတွက်ပို့ပြီးတော့ဖန်တီးနိုင်တာကအစိုးရကအကောင်းဖြစ်တယ်လို့ designer သွင်းစုထွေးကမှတ်ယူထားပါတယ်
အရင်တော့ကတော့မတို့ designer တွေဆိုတာဒီလိုပဲပေါ့ဟိုလာချုပ်ခိုင်းနေပွဲတွေရှိတယ်လာချုပ်ခိုင်းနေချုပ်ပေးတယ်ပေါ့ကိုယ့်ရဲ့ brand collection အနေနဲ့ထွက်တာနေတယ်မှာမြန်မာပြည်မှာလေအခုဒီလို new norm life မှာဘယ်လိုဖြစ်လဲဆိုတော့တယောက်ချင်းစီရောကိုယ်စီသားပြီးတော့ချုပ်ဖို့အခြေအနေဆိုတာလည်းမရှိတော့သူပွဲလည်းမရှိတော့ဘူးပေါ့အဲ့တော့အခုကနေတူတူဝတ်တဲ့ဟာလေးပေါ့နေတူတူဝတ်တဲ့အင်းကြီးတွေဒါမှမဟုတ်လဲ office တို့ဒါမှမဟုတ်လဲ party တွေပါတွားတဲ့ပွဲတွေပါတွားတဲ့ဟာမဟုတ်ဘဲနဲ့အခြားအင်းကြီးတွေဝတ်တဲ့ဟာမျိုးတွေပို့ပြီးတော့လူရလည်းနည်းနည်းပို့ပြီးတော့အမတို့ introduce လုပ်ခဲ့နှစ်နှစ်ထဲကလောက်ထားတော့နည်းနည်းပို့စိတ်ဝင်စားလာတယ်ပေါ့အဲ့ဒီဟာပေါ်မှာလည်းကိုကပို့ပြီးတော့ဟိုလောက်လာတော့ပေါ့နော်ဘာဖြစ်လို့ဆိုအဲ့ဒီဟာကြတော့ small medium large နဲ့ချုပ်လို့မယ်တယောက်ချင်းစီရဲ့အတိုင်းနေယူရတာဘာညာမရှိဘူး design ဆွဲတဲ့အခါမှာလည်းကိုရဲ့ကိုစိတ်ကြိုက်ပေါ့ဖန်တီးခွင့်တော့ရှိရပေါ့က ကိုဖန်တီးထားတဲ့ဟာကိုကြိုက်လို့ဝယ်သွားတယ်ဆိုရင် small medium large နဲ့ရောင်းလိုက်ရုံပဲအဲအရင်လိုမျိုးပေါ့တယောက်ချင်းစီကိုဟိုဟာလုပ်ပြီးတော့ချုပ်တဲ့ဟာမျိုးမဟုတ်တော့နည်းနည်းလေးတော့အဲ့ဒီဟာလေးပဲနည်းနည်းပို့ပြီးတော့ဦးစားပေးပြီးတော့လုပ်ဖြစ်နေပါတယ်
တဖက်ကကြည့်တော့လေကိုဗစ်ကြောင့်မလို့ဟိုအလုံများတဲ့သူတွေအတွက်ပေါ့အထူးသဖြင့်ဒီညမတို့လိုမျိုးအလုံများသူတွေအတွက်ကဒီကိုဗစ်ကြောင့်မလို့ reset clock ကိုနှိပ်လိုက်တဲ့အခြေအနေမျိုးရောရောက်သွားတယ်ပြောနိုင်လားပြောချင်တာကအရင်တော့ဆိုလို့ရှိရင်ကိုကအလုံများနေတဲ့ခါကျတော့ကိုလှုပ်ချင်တဲ့ကိစ္စတွေကိုလှုပ်ဖို့အချိန်မပေးနိုင်ဘူးအခုကကြတော့ပို့ပြီးတော့မှကိုလှုပ်ချင်တဲ့ဒီကိုဖန်တီးချင်တဲ့ဘက်အပိုင်းကိုပို့ပြီးတော့အာယုံဆိုင်ဖြစ်တယ်လို့ရောပြောလို့ရပါလားရှင
်ပို့ပြီးတော့အာယုံဆိုင်ဖြစ်တဲ့အပြင်ဟိုပါပထမဆုံးကတော့ introduce လုပ်နေရတာပေါ့နော်အခုတော့ကိုကလည်းဒီဟာကိုလှုပ်ဖို့အချိန်တန်တယ်လို့ဝတ်ဆင်တဲ့လူတွေကလည်းတဘောတရားကိုနားလည်သွားနားလည်တယ်လို့တော့ဒါလေးကအခွင့်အရေးတစ်ခုလို့ညီမမြင်မိအောင်ဆိုအရင်တော့ဆိုလို့ရှိရင်တော်တော်တန်ရုံဆိုလို့ရှိရင်အာရပါတယ်ဟိုပွဲနီးမှာပဲသွားချုပ်လိုက်ပါမယ်အာရပါတယ်ဟို ready made နိုင်ငံသားဟာလိုလိုက်ပါမယ်ဆိုတဲ့ဟာမျိုးလေးညီမလေးစိတ်ထဲမှာရှိနေသေးရပေါ့အခုတော့ဒီဟာကဟိုအခုချိန်ညီမနိုင်ငံသားပစ္စည်းကလည်းတိတ်ပြီးတော့မဝင်တာတကြောင်ငါတို့ကိုပြည်ရင်းဖြစ်ကိုအားပေးခြင်းနဲ့စိတ်တွေလည်းဖြစ်လာတာတကြောင်လဲဆိုတော့ညီမတို့ဒီ local designer အတွက်အခွင့်အရေးတစ်ခုတော့ညီမမြင်ပါတယ်
ဒီ covid ကဘောတော့ဒီဟိုအစိုးရရအကောင့်တစ်ခုလို့မြင်တဲ့သဘောပေါ့
ဟုတ်တယ်
နောက်တစ်ခုကဒီ fashion ဆိုတာကဟိုအလုံးဝိုင်းပြီးတော့ဖန်တီးရတဲ့ဟိုအမှုပညာတစ်မျိုးဖြစ်တယ်ဗောနော်ပြောချင်တာကဒီ designer ကဒီဇိုင်းဆွဲပေးတယ်အဲ့ဒါကိုတကယ်ရုပ်လုံးပေါ်လာဖို့အတွက်ကဆက်ချုပ်တဲ့သူတို့ဟို cherry တတ်တဲ့သူတို့နောက်ဒီ project ထိုးတဲ့သူတွေဗောနော်စသဖြင့်ပေါ့ဒါ fashion design ပေါ်မှာမူတည်ပြီးတော့မှကျွမ်းကျင်သူတွေကသူတို့အပိုင်းလိုက်ကိုဝိုင်းပြီးတော့ဖန်တီးရတာမျိုးဖြစ်တဲ့အခါကျတော့အခုဒီ covid ကြောင့်မဟုတ်လို့ social distancing လုပ်ရတဲ့စည်းကမ်းတွေကြားမှာဗောနော်အဲ့ဒါတွေရောဘယ်လိုမျိုးလုပ်နေလဲဆိုတာရှင်းပြပါလားရှင
်ပုံမှန်အပြင်တော့သူတို့ကဟိုဟာလေနှစ်မျိုးရှိရပေါ့တချို့ကြတော့လေဟိုအိမ်ကနေပြီးတော့အလုံးလာလုပ်တယ်ပေါ့เนาะတချို့ကြတော့လေအစကတည်းကမှနေရလာပြီးတော့အဆောင်ထားတယ်များသောအားဖြင့်တော့အဆောင်ထားပြီးကြတဲ့ဟာတွေများပါတယ်ဒီဇိုင်နာတွေပေါ့เนาะသူတို့အလုံးတမားတပည့်တွေကိုအကုန်လုံးအဆောင်ထားပြီးတာများစွာအဲ့လိုဖြစ်တယ်ဆိုတော့ခါကြတော့သူတို့အတွက်ကကြတော့ဟိုအဆောင်ထဲမှာပဲပေါ့เนาะသူတည်ကြစားထားပြီးတော့အထက်မရှိရတဲ့အချိန်ကြောင့်လည်းတလလောက်ကနေနေလေး struggle လုပ်ရတယ်။ဘာလို့ဆိုတော့ဟိုလုံးဝလူတွေကလည်းအပြင်းမထွက်ဘူးဒီအင်ကြီးကိုစားလဲစိတ်ဝင်စားအောင်ဆိုတော့ကိုယ့်ဘာကိုမျိုးစုံလေးပေါ့ဘယ်လိုလေးထွင်လို့ရမလဲဆိုတဲ့ဟာမျိုးလေးတော့ရှိတယ်။ဒါပေမဲ့ခုနကပြောသလို small medium large နဲ့သွားတာဖြစ်တဲ့အတွက်လာရဲ့လည်းဧည့်သည်ရဲ့ခန္ဓာကိုယ်အကျိုးစားထားတွေကိုတိတ်ပြီးတော့ focus စားစရာမလိုဘူးပေါ့ကို page ကြီးမှာကွာကြော်ညာလိုက်တဲ့ဒါ small medium large ဆိုသူတို့ကြိုက်တဲ့ဟာလေးဝယ်လိုက်ရင်ကိုကပို့လိုက်အောင်ပဲပေါ့အလုံသမားတွေအနေနဲ့ကလည်းကိုယ့်စီမှာအဆောင်မှနေရဖြစ်တဲ့အတွက်order ရတဲ့ဟာလေးကိုသူကချုပ်ထားဒါမှမဟုတ်လေတခါတည်းတန်းပြီး small medium လာချုပ်ပြီးတော့တင်ထားပေါ့ပြီးတော့ခါကျ order ရတော့ပေးလိုက်ပေါ့
ဆိုတော့အခုဒီ covid ကာလမှာပေါ့နော်လူတွေရဲ့ fashion အပေါ်စိတ်ဝင်စားမှုဟာရောဟိုမြန်မာနိုင်ငံမှာပေါ့ပို့ပြီးတော့တိုးလာတယ်လို့ရောညီမပြောနိုင်လားညီမပြောဘာလို့ဆိုဆော့ဆော့ပြောသလိုဆိုရင်ညီမရဲ့ဒီကိုပိုင် brand နဲ့ရောင်းတာပို့ပြီးတော့အလုပ်ဖြစ်တယ်ပို့ပြီးတော့ဟိုလုံနိုင်နေဆိုတော့ဝယ်ရှင်တဲ့သူတွေဘက်ကစိတ်ဝင်စားမှုပို့ပြီးတော့ဒီ covid ကာလမှာများလာတယ်လို့ရောညီမပြောလို့ရလား
ကိုဗစ်ကာလမှာတော့ဝယ်တဲ့ဟိုကတော့အရန်တော့မများဘူးဒါပေမဲ့ကိုကထွင်ရပေါ့ခုနကပြောသလိုအာ second wave မှာတော်တော်လေးညီမဟိုပကြမလေးရောင်းပစ်တယ်ပေါ့နော်ပကြမဆိုမှပကြမလည်းဟုတ်တယ်ဟိုဟာပေါ့အိမ်မနေဝတ်တဲ့ဟာမျိုးလေးကြတော့အဲ့အားလေးကြတော့ဟို market တစ်ခုတော့ပြန်ရှားတာပေါ့မှာအရင်လိုတော့ designer brand ဆိုပြီးတော့ဈေးကြီးနေတော့လုံးလုံးမရဘူးပေါ့ဒါကတော့ local designer လည်းဖြစ်တယ်နောက်ပြီးတော့အခုလိုအလုံးအခက်ခဲဖြစ်နေတဲ့အချိန်မှာကိုကနည်းနည်းလေးတော့ level လေးပြီးပြီးတော့လိုက်လုပ်ပြရအောင်ပေါ့နော်ဒါပေမဲ့အဲ့ဒီဟာလေးတွေကတော့အယောင်တက်တယ်ခုနပြောသလို focus ကအကုန်လုံးဖြန့်ပြီးတော့လုပ်ရအောင်ပေါ့ပွက်တက်ကြီးပဲ office တိုင်းပဲဒီလိုမျိုးနေတူဟိုအလှဝတ်တဲ့ဟာတွေပဲကိုယ်ကြီးလုံးလုံးမရတော့ဘူးပေါ့ပြီးညီမကဟိုဟာလေးတွေလည်းလုပ်တယ်ခလေးအိတ်တဲ့ဆောင်းလေးချုပ်တယ်အဲ့လိုမျိုးလေးပေါ့နော်ထွင်ပြီးလုပ်ရအောင်ပေါ့ခလေးတန့်လေးချုပ်တယ်အဲ့ဆိုအဲ့ဒါလေးတော့တော်တော်အယောင်တက်တယ်ပါဆိုတော့ငါတော့ဖြင့်ခလေးကအိမ်မှာပဲအမေနဲ့နေနေရောအမေရဲ့ကြည်ပြီးဒီကနေ online နေဝယ်ပေါ့အဲ့ဟိုလက်မှုနဲ့ချုပ်လို့ရတဲ့ဟာသမ ्या ညီမထွင်ပြီးတော့မျိုးစုံထွင်ပြီးတော့လုပ်ပြရပေါ့နော်
တော့ဒီ covid ဆိုတာကဘယ်တော့ဓာတ်ရီအဆုံးသတ်သွားမယ်ဆိုတာလည်းဘယ်သူမှဟိုပြောဖို့ခက်သေးတယ်ပေါ့လေဆိုတော့ရေရှင်းမှရောညီမတို့ဒီ fashion designer ရဲ့အနေနဲ့ပေါ့နော်အဒီ social distancing စီကံနေကြမှာဘယ်လိုမျိုးဆက်လုပ်သွားဖို့ရောအစီအစဉ်တွေလုပ်ထားပါလဲရှင
်ညီမတို့အခုပဲဟိုခုနကပဲ designer ဘာလဲနဲ့ညီမတို့အဖွဲ့နဲ့ပြောပြစ်တယ်ပေါ့နော် solution တော့ထွက်လာမှာပါမဟုတ်လူရလည်းဒီအိမ်ထဲမှာပဲနေနေရတော့လေ ထပ်ပေါက်ပေါ့နော်ဒီအဝတ်အစားဆိုတာဟုတ်တယ်ဟိုကတော့ဖြစ်တာပေါ့မလို့အတော့ဘလူးအိုက်သေးတယ်မလို့ထပ်ပေါက်အနေနဲ့တော့ဝယ်တော့ဝယ်ကြပါ
ဒီမဲလီဖက်ရှင်လုပ်ငန်းကိုတည်ထောင်ဖန်တီးသူဖက်ရှင်ဒီဇိုင်နာသွင်စုထွေးဖြစ်ပါရဲ့ရှင်။သူကတော့ဖြစ်လာတဲ့ new normal အခြေအနေသက်မှာမြန်မာနိုင်ငံကဖက်ရှင်လုပ်ငန်းတွေပြန်ပြီးလည်ပတ်လုပ်ကင်လာလိမ့်မယ်လို့အကောင့်ဘက်ကမြင်ထားပါရဲ့ရှင်။ကျွန်မဆုမြတ်မော်ပါ။
မင်္ဂလာပါရှင်။အားလုံးစိတ်လက်ပြေရှင်းပေါ်ပါကြပါစေ။ကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေ၊ထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တက်ရောက်တဲ့မှာပြောပြပေးသွားပါမယ်။ကျွန်မအေးသနာကျော်ပါ။ကွယ်လွန်သူပေါ်ပီရဲ့မိုက်ကယ်ဂျက်ဆင်ရဲ့သမီးပဲရစ်ဂျက်ဆင်ကသူ့ရဲ့ပထမဦးဆုံးဒေတာပြကိုထုတ်လိုက်ပါတယ်။ချင်းတွေက alternative guitar ပေါ် folk guitar ပုံစံမျိုးဖြစ်ပြီးတော့သူ့ရဲ့တချင်းတွေသူများမကြိုက်ရင်လည်းရပါတယ်လို့ပြောပါတယ
် if people do enjoy it that would be amazing best case scenario it connects with one person the way Radiohead has connected with me best case scenario
သူအလုံးကြိုက်ဖို့ကျေနပ်ဖို့တော့လုံးလို့မရဘူးဆိုတာသူသိပါတယ်ဒါကြောင့်မလို့သူ့ရဲ့စိတ်ခံစားချက်အတိုင်းပဲသူလုပ်ချင်တယ်လို့ Paris Jackson က writer သတင်းဌာနကိုပြောသွားခဲ့ပါတယ်ဒါမဲ့လေသူ့ရဲ့တချင်တွေကိုလူတွေကြိုက်ကြပါစေလို့မျှော်လင့်ပါတယ်တဲ့အဖေဖြစ်သူ Michael Jackson 2009ခုနှစ်မှာရုတ်တရက်ဆုံးမသွားခဲ့တော့သူ့ကိုအဖွားဖြစ်သူကမွေးခဲ့ရတာပါနိုဗ ెంబర్ 13ရက်နေ့ကထွက်သွားတဲ့ Wilted ဆိုတဲ့သူ့ရဲ့တေးတပြားမကတချင်စစ်တပုတ်ပါဝင်ပြီးတော့ lockdown တို့repair တို့ collide တို့လို့တခြင်းတွေကတော့သူ့ရဲ့ဖေဖေ Michael Jackson ကွယ်လွန်တော့အရန်ဝန်းနေပြီးတော့ကျန်ခဲ့ရတဲ့အသက်17နှစ်အရွယ်ကလေးမလေးဘွားကနေနောက်ပြီးတော့စိတ်ကျန်းမာရေးလည်းထိခိုက်မျိုးရည်ဆေးဝါးပြဿနာတွေလည်းရှိခဲ့တဲ့ကြီးကဝင်သွားတာအရွယ်နောက်တော့လူငယ်တဦးဖြစ်လာခဲ့တဲ့သူ့ရဲ့ဖြတ်တန်းခဲ့ရတဲ့ခံစားမှုတွေကိုအဲ့တခြင်းတွေမှာထင်ဟပ်စေပါတယ်
I feel like everybody has experienced heartbreak in some form or another and the way this is written it's very specific to my story but it's also vague enough to where I feel like it might be relatable to kind of everyone
right တင်ကွဲတာငါချင်းခံစားရတာတွေကတော့တစ်ချိန်မဟုတ်တစ်ချိန်ကြုံစားရမှာပါလေကျမရဲ့ဂီတာကတစုံတစ်ယောက်ရဲ့စိတ်ခံစားချက်ကိုကိုစားပြုပေးနိုင်မယ်ဆိုရင်ကျမတာဝန်ကြီးပါပြီလို့ Paris Jackson ကပြောပါတယ် Acoustic guitar တီးတဲ့ Paris Jackson က model တစ်ယောက်လည်းဖြစ်တယ်လို့ရုပ်ရှင်တွေလည်းရိုက်ပါတယ်သူကဒီဂီတအပိုင်းမှာတော့ဒေသချင်းတွေကိုဖန်တီးရတာကသူ့ရဲ့စိတ်ကြမ်းရေးထွက်ပေါက်ဖြစ်ပါတယ်လို့ဆိုပါတယ်သူတကယ်လဲဂီတပုံနဲ့မျိုးစုံနဲ့ဒီနေ့ပြောကြည့်ပြင်ခဲ့တာဖြစ်ပါတယ် Soul Guitar, R&B, Blues, Jazz, Motown ဂီတမျိုးစုံနဲ့ရင်းနှီးခဲ့တာပါသူရဲ့ဖေဖေ Michael Jackson မဆုံးခင်ကဆိုရင်တော့ Genuine ဂီတတွေကိုအိမ်မှာတစ်ချိန်လုံးဖွင့်ထားတဲ့ပြီးတော့ရုပ်ရှင်တော်ဝင်တွေတွေနောက်ပြီးတော့ Radio သတင်းတွေမျိုးစုံကိုနားထောင်ခဲ့ရပါတယ်အခုသူရဲ့တေးထပြားကိုသူရဲ့အဖေဘာပြောမယ်ထင်တယ်လဲလို့မေးကြည့်တော့
If I had to guess it would probably be something along the lines of I love you and I'm happy that you're happy
ဖေဖေကသမီးကိုချစ်တယ်သမီးပျော်နေတဲ့အတွက်ဖေဖေပျော်နေပါတယ်ဆိုတာမျိုးပြောမှာပါလို့ Paris Jackson ကပြောသွားခဲ့ပါတယ်ရှင် Took my crew to Japan party like Kardashians Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly Then we headed out to China Sailor said that's where we find us ဒီတက်တဲ့ရောင်းတဲ့လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါလိမ့်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်အစုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါသေး။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။Thank you.
ne tin pya me EDM a thong ga ro
Black Friday sales
chit ba de salon paw ga ro BLACK black ga ro a me yaw Friday ga ro taw cha ni SALE sale ga ro a thu shot sei ne yaw na paw shin American nai ga ma Jesus lo ni cha yaw de November la ye sadu thap ba cha da bi ni ha nai ga twa a la yin ni chit ba de အဲ့ဒီဂျာသာဘရီနီအပြီးနောက်တစ်နေ့တောက်ချာနေ့မှာတော့ဈေးဝယ်သူတွေကယုံအားလိုက်ရဖြစ်တဲ့ဂျာသာဘရီနီဆဲပြီးတောက်ချာနေ့ခွင့်ယူကစနေတင်းနေ့လေးရက်အနားယူလေးရှိရမှာအဲ့ဒီအားလက်ချေအတွင်းမှာဈေးဝယ်သူတွေအပြန်အဆိုင်ဈေးဝယ်ကြတာပေါ့ရှင်အထူးသဖြင့်ရှော့ဈေးတွေကလည်းအပြန်အဆိုင်ရှော့ကြလို့ပေါ့ Black Friday ဆိုတဲ့အသုံးကိုရှင်းပြရမယ်ဆိုရင်တော့စီးရင်ကင်ပညာမှာအယောင်ဆိုင်ဆိုင်တင်နေရှုံးပြရင်မီနီနဲ့စီးရင်ပိတ်ရတဲ့အခြေအနေရှိပြီးတော့အမြတ်ပြရင်တော့မြင့်အမဲနဲ့စီးရင်ပိတ်ရလို့ Black Friday ဆိုတာကတော့အမြတ်တွေအများကြီးရတဲ့အတွက်ကြောင့်စီးရင်ပိတ်တဲ့အခါမှာမြင့်အမဲနဲ့စီးရင်ပိတ်ရတဲ့သဘောဖြစ်ပါလေ။တနည်းအားဖြင့်တော့အယောင်ကောင်းတဲ့တောက်ကြံနေ့မှာအမြတ်တွေရတဲ့နေ့လို့ဆိုလို့တာဖြစ်ပါလေ။ဆိုတော့ Black Friday sale ကတော့တနည်းအားဖြင့်ကျေးဇူးတော်နေ့ပြီးနောက်တနည်းတောက်ကြံနေ့မှာအထူးရှော့ဈေးနဲ့ရောင်းတဲ့ဈေးကိုဆိုလိုတာဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Bargain shoppers headed to the nation stores and malls before sunrise this Black Friday to get specials on everything from toys to widescreen TVs
ရှော့ဈေးနဲ့ပစ္စည်းတွေကိုဝယ်ဖို့နိုင်ငံတကာဈေးဆိုင်တွေကုန်တိုက်ကြီးတွေကိုဒီကျေးဇူးတော်နေ့အပြီးတောက်ကြံနေ့မှာဈေးဝယ်သူတွေကနေမထွက်ခင်တည်းကဆိုင်တွေကိုတက်တုပ်ရိုက်ပြေးကြတော့တာပါပဲ။ခလေးကစားစရာတွေကအစမြင်ကွင်းကျယ်တီဗီတွေအစုံအထူးလျှော့ဈေးနဲ့ဝယ်ရအောင်ပေါ့လို့အတိပ္ပယ်ရပါလေ။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Bargain shoppers headed to the nation stores and malls before sunrise this Black Friday.To get specials on everything from toys to widescreen TVs.
ကျေးဇူးတော်နေ့ပြီးနောက်တနေ့တောက်ကြနေ့မှာအထူးလျှော့ဈေးနဲ့ရောင်းတဲ့ဈေးကိုဘယ်လိုပြောမလဲ?
Black Friday sales.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ EDM အသုံးပဲဖြစ်ပါတယ်။
November 16ရက်တနင်္လာနေ့ညပိုင်းအတွက် VOA မြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မစုမြတ်မွန်ကတလှည့်ပြောပြပါအောင်မယ်။ American ပြည်ထောင်စုမှ November 3ရက်ကကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမှာ Democratic Party က Joe Biden အနိုင်ရချောင်းသမ္မတ Donald Trump ဘက်ကပထမဆုံးအကြိမ်အသိအမှတ်ပြုပုံရပေမဲ့သူ့ဘက်ကတော့ရှုံးနေတယ်လို့လက်ခံမှာမဟုတ်ဘူးလို့လည်းပြောကြားခဲ့ပါတယ်။ဒီနေ့ကနေနေတော့က Twitter ပေါ်မှာသမ္မတ Trump ဆက်တိုက်ရေးတင်ခဲ့တာမှမဲမတမာမှုတွေကြောင့်သူရှုံးနေခဲ့ရတယ်လို့မခိုင်လုံတဲ့အထောက်အထားတွေနဲ့ဆက်လက်ပြောကြားခဲ့ပါတယ်။မဲလိန်လို့ဘိုင်ဒန်အနိုင်ရတာဖြစ်တယ်လို့သမ္မတ Trump က Twitter ပေါ်မှာမနေ့ကရေးသားပါတယ်။ပြင်သစ်နိုင်ငံမှာရောက်ရှိနေတဲ့ American နိုင်ငံခြားရေးဝန်ကြီး Mike Pompeo ဟာပြင်သစ်သမ္မတ Emmanuel Macron နဲ့ဒီကနေ့တွေ့ဆုံပြီးတော့စီးပွားရေးလုံခြုံရေးကိစ္စတွေကိုဆွေးနွေးမှာဖြစ်ပါတယ်။ပြင်သစ်သမ္မတ Macron ပြင်သစ်နိုင်ငံခြားရေးဝန်ကြီး Jean-Yves Le Drian တို့နဲ့တွေ့ဆုံဆွေးနွေးတဲ့အခါမှာတခြားကိစ္စတွေအပြင်အကြမ်းဖက်မှုတံပြန်ရေးနဲ့ကမ္ဘာကြီးမှာရင်ဆိုင်နေရတဲ့ချင်းချောက်ရံတွေအကြောင်းကိုလည်း Mr. Pompeo ဆွေးနွေးမှာဖြစ်တယ်လို့ American နိုင်ငံခြားရေးဌာနကပြောပါတယ်။ပြင်သစ်နိုင်ငံခီးစဉ်ပြီးရင်တော့သူဟာ Turkey, Georgia, Israel, UAE, Qatar နဲ့ Saudi Arabia နိုင်ငံတွေစီကိုတွားရောက်မှာဖြစ်ပါတယ်။ကမ္ဘာတဝန်းက COVID-19 ကရောဂါဆိုင်ရာစီးရင်တွေကိုပြုစုမှတ်တမ်းတင်နေတဲ့ John Hopkins သက္ကသိုလ်ရဲ့စီးရင်အရကမ္ဘာမှာ COVID အတည်ပြုလူနာဟာတနည်းနည်းနဲ့တော့54သန်းကျော်သွားပါပြီ။အတည်ပြုလူနာအများဆုံးက American, India နဲ့ Brazil နိုင်ငံတွေဖြစ်ပါတယ်။ COVID-19 အတည်ပြုလူနာ17သန်းကျော်သွားတဲ့ American ပြည်ထောင်စုကပြည်내တချို့မှာကပ်ရောဂါထိန်းချုပ်နိုင်ရေးကန့်သတ်ချက်တွေကိုပြည်내အုပ်ချုပ်ရေးမှုတွေထုတ်ပြန်နေကြပါတယ်။ဗြိတိန်မှာ COVID positive ဖြစ်ကြောင်းစစ်ဆေးသိရတဲ့လွှတ်တော်အမတ်တယောက်နဲ့ချီတွေ့ခဲ့တဲ့ဝန်ကြီးချုပ် Boris Johnson ဟာလောလောဆယ်မှာတော့တရားခွဲပြီးနေနေပါတယ်။ပြည်သူတွေအနေနဲ့ကာယောဂါကာကွယ်ရေးလုပ်တင်တာတွေကိုလှုပ်ကြဖို့လဲဝန်ကြီးချုပ်ကသူ့ရဲ့လူမှုကွန်ရက်ပေါ်ကနေဒီကနေ့တိုက်တွန်းခဲ့ပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီအထိ Washington မြို့ရကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်ရှင်။အခုတနင်္လာနေ့ညအတွက်ရေဒီယိုအသံလွှင့်မှုကတော့ဒီလောက်ပါပဲ။VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မဆုမြတ်မွန်ပါရှင်
This program has come to you from the Voice of America, Washington.